Welcome to the Voice of America in Burmese.
ဒီမနက်ခင်းပါရှင်ဝါရှင်တန်မြို့တော်ဗီအိုအေအမေရိကန်သံကနေ2020ဩဂုတ်လ26ရက်ဗိုလ်တဖူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 လိုက်ပါတယ်အာဖရိကဒေသမှာလင်းနှစ်တာကာလအတွင်းပိုလီယိုရောဂါဖြစ်ပွားသူတယောက်မှမရှိတဲ့နောက်အခုလိုကျင်းညာလိုက်တာပါအခုလိုအာဖရိကဒေသမှာပိုလီယိုရောဂါကင်းစင်သွားတာကြောင့် WHO ရဲ့ဒေတာချက်ခုတွေကငါးခုမှာဒီယောဂါတန်ခမ်းမှုကင်းသွားတဲ့သမိုင်းဝင်အောင်မြင်မှုဖြစ်ပါတယ်။ဒါအပြင်ကြောက်ယောဂါပြီးရင်ကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ပိုလီယိုယောဂါကမ္ဘာမှာကင်းစင်နိုင်အောင်လုပ်ဖို့အတွက်ပိုပြီးနှိစက်လာနေတာလည်းဖြစ်ပါတယ်။ အခုလိုအောင်မြင်မှုရအောင်ဆယ်စုနှစ်နဲ့ချီပြီးတန်းနဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေဟာခြေရင်းဖြစ်စေသင်္ဘောရိုဘတ်စကားရိုစက်ဘင်းတို့နဲ့ဖြစ်စေဝေးလံခုံဖျားဒေတာတွေကကလေးငယ်တွေစီရအောင်စူးစမ်းခဲ့ကြတာပါ။အာဖရိကဒေတာမှာပိုလီယိုကင်းစင်ရေးအတွက်1996နှစ်မှာတောင်အာဖရိကသမ္မတနယ်ဆန်မန်ဒဲလာကဦးဆောင်ပေးကလေးငယ်တိုင်းပိုလီယိုကာကွယ်ဆေးထိုးနိုင်အောင်စူးစမ်းကြဖို့အာဖရိကတိ လူပေါင်း23သန်းကျော်ရဲကတဦးဖြစ်နေတဲ့အတွက်အခုလိုတကြောပြန်ဖြစ်ပွားနိုင်ကြဟာတိတ်ကိုနေပါတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒီရောဂါအခုဆက်ခံရသူတဦးဟာနောက်6လကျော်ကြာသွားချိန်မှာထပ်မံဖြစ်ပွားခဲ့ပြီးအခုတွေ့ရတဲ့ virus ဟာပထမအခုဆက်ခံရချိန်ကဗိုင်းရပ်စ်နဲ့မတူကြောင်းဟောင်ကောင်တက္ကသိုလ်သုတေသီတွေကတနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။အခုလိုတွေ့ရှိချက်တွေကိုမှတ်တမ်းတင်အတည်ပြုရေးဟာအရေးကြီးကြောင်းလဲ WHO ပြောခွင့်ရဒေါက်တာမာဂရက်ဟဲရစ်ကအင်္ဂါနေ့အွန်လိုင်းဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အရင်ကလည်းပြန်ပြီးအခုဆက်ခံရတယ်ဆိုတော့အတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒါဟာဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးချိန်မှာပေါ်ပေါက်ခဲ့တဲ့ပြဿနာဖြစ်နိုင်ခြင်းရှိနေတာပါ။အခုဒီရောဂါပြန်ပြီးဖြစ်ကြောင်းအတိပြုတ်နိုင်ခဲ့တာဟာလူ23သန်းကျော်မှတဦးဖြစ်ကြောင်းနဲ့တကယ်လို့ဒီလိုကူးစက်မှုမျိုးပုံမှန်လိုလိုရှိနေတယ်ဆိုရင်အခုချိန်လောက်မှဒီလိုဖြစ်ပွားသူအရေအတွက်ဒီတယ်မကပိုပြီးများမှဖြစ်ကြောင်းနဲ့ဒေါက်တာဟဲရစ်ကပြောပါတယ်။ဒီရောဂါပိုးအခုဆက်ခံရသူတွေမှာဒီဗိုင်းရပ်စ်အတွက်ခုခံအားတွေထွက်လာတတ်တာကြောင့်ယောဂါကူးစက်ခံရသူတွေကိုခြေရခံလိုက်တာခန္ဓာကိုယ်ခုခံနိုင်အားတိုင်းတာတွေလုပ်ပြီးဒီခုကံအားဘလောက်ကြာကြာခံနေဆိုတာကိုလေ့လာနေကြတဲ့သူတေသနအဖွဲ့အများအပြားရှိနေကြောင်းလည်းပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကို Republican Party ရဲ့သမ္မတလောင်းဖြစ်နေပါဝင်ရှင်ပြိုင်ဖို့အမည်စင်တင်သွင်းတဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီနေလာကန်ဒုတိယနေ့ဖြစ်တဲ့အင်ကာနေ့ညမှာသမ္မတကရော Melania Trump ကသမ္မတအင်ဗျူနှင်းစီဥယင်ကနေမင်ကွန်းပြောကြမှာဖြစ်ပါတယ်။အင်ကာနေ့ညမင်ကွန်းပြောကြမဲ့သူတွေထဲမှာနိုင်ငံခြားရေးဝန်ကြီး Mike Pompeo အထက်လွှတ်တော်မှ Rand Paul Iowa ပြည်နယ်အုပ်ချုပ်ရေးမှူး Kim Reynolds အပြင်သမ္မတ Trump ရဲ့သားဖြစ်သူ Eric Trump နဲ့သမီးဖြစ်သူ Tiffany Trump တို့လည်းပါဝင်ပါတယ်။ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုတနင်္လာနေ့ကအစတင်ခဲ့တာဖြစ်ပြီးသမ္မတ Trump ကသူ့ရဲ့ Coronavirus ကရောဂါဆိုင်ရာကင်တွယ်ပုံကိုခုခံပြောဆိုခဲ့တဲ့အပြင်သူဒုတိယအကြိမ်ပြန်ပြီးအရွေးခံရရင်စီးပွားရေးပြဿနာကိုဦးစားပေးဖြေရှင်းသွားမှာဖြစ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့တဲ့ Democratic Party ရဲ့ပါတီညီလာခံကို Republican တွေကလောင်ပြောင်တယောခဲ့တယ်လို့အခုကျင်းပနေတဲ့ Republican တွေရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုလည်း Democrat တွေကပြန်ပြီးလောင်ပြောင်တဲ့ကြော်ညာတွေထုတ်ပြန်ခဲ့ကြပါတယ်။ကမ္ဘာကြီးအနေနဲ့စီးတိုက်ပွဲသစ်ဖြစ်မလာအောင်ရှောင်ကျဉ်ရမှာဖြစ်ကြောင်းဥရောပခီးစဉ်ဖြစ်အီတလီနိုင်ငံရောမမျိုးကိုရောက်နေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်
။刚才提到的所谓的新冷战，我要明确的。
十一代表国只有那样个，白龙江嘛，马路拉江飘到了吧？大边第十一代表讲，格把周政府怎么样？那边虽然没有批得奖呢，但哈那样的那样个就是把我批死逼，那的那样个都过就在路上拉江，他们有个那么看没三年家不飘到了吧？美国那调度家这么木的多拉那些嘛，乌拉巴起身来要点玩一个。တရုတ်နဲ့ဥရောပတမကရူကြားဆက်ဆံရေးခိုင်မာအောင်လှုပ်ဆောင်ဖို့နဲ့ coronavirus ကရောဂါဆန်ရတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်ဖို့အရေးကြီးကြောင်းလည်းပြောကြားခဲ့ပါတယ်။ American သမ္မတ Donald Trump ကတရုတ်ကို coronavirus ရောဂါကူးစက်ပြန့်ပွားမှုအတွက်အပြစ်တင်နေတယ်လို့တရုတ်ရဲ့ Huawei ဆက်ဆွယ်ရေးကုမ္ပဏီကြီးအတွက်ကန့်သတ်မှုတွေထုတ်ဖို့ပါစူးစမ်းနေတာပါ။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.33 ညဘိုင်းဒိုမီတာ40 kHz 9.33 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရဲမတော်မှာ VOA American တံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာမနေ့ဩဂုတ်လ25ရက်နေ့ညပိုင်းကအာကစားနှင့်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ကြေညာချက်အရ COVID-19 လူနာသေအယောက်30ထပ်မံတွေ့ရှိခဲ့ပါတယ်ဒီရေအတွက်ဟာနိုင်ငံတွင်ရောဂါစားဖြစ်ချိန်ကစလို့တရက်ထဲကူးစက်မှုအများဆုံးလည်းဖြစ်ပါတယ်ဩဂုတ်လ25ရက်နေ့အတွက်ဓာတ်ခွဲနမူနာစုစုပေါင်း 1,495 ခုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသေ30အထိပြုခဲ့တာပါမြန်မာနိုင်ငံမှာအခုချိန်အထိယောဂကုသသူစုစုပေါင်း904ယောက်နဲ့သေဆုံးသူက6ယောက်ရှိပါတယ်။မနေ့ကဒီပြုလူနာတွေနဲ့ရခိုင်ပြည်နယ်စစ်တွေမြို့က12ဦး၊ပေါက်တော့မြို့က12ဦး၊ကြောက်ဖြူက3ဦးနဲ့ကြံလေးဦးကဟာခါတောင်ကြီးမော်လမြိုင်နဲ့မြန်ကုန်မြို့နယ်တို့ကဖြစ်ပါတယ်။ဒီပြုလူနာ30တဲ28ဦးကပြည်တွင်းကုသမှုဖြစ်ပြီးသူတို့က COVID-19 ယောဂဒီပြုလူနာတွေနဲ့ထိတွေ့မှုမရှိခဲ့သလိုပြပခီးသွားရာဇဝင်လည်းမရှိသူတွေဖြစ်ပါတယ်။အခုအခါကုသသူ100ကျော်ရှိသွားဖြစ်တဲ့ရခိုင်ပြည်နယ်အတွင်းကကြောက်ဖြူအန်တောင်ကုန်းနဲ့တန်တွဲမြို့နယ်တွေမှာဘလို့အပ်အိမ်ပြမထွက်ရမိန့်ကိုဩဂုတ်လ25ရက်နေ့ရက်စွဲနဲ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ်ဒီမိန့်မှာဒေသခံတွေအနေနဲ့ဈေးဝယ်တာဆေးရုံစီကံသွားတာနဲ့တော်ဝင်ကလွှဲရင်ဘလို့အပ်အိမ်ပြမထွက်ဖို့အချက်တွေပါရှိပါတယ်ဒီကနေ့ဩဂုတ်လ26ရက်မနေ့6နာရီကစပြီးအသက်ဝယ်မှာဖြစ်တဲ့ဒီမိန့်ကိုမလိုက်နိုင်ရင်ကုသရောဂါများကာကွယ်နေနေဥပဒေအရအရေးကြီးမယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာCOVID-19 အလေးမြန်ကူးစက်ပြန့်နှံ့နေတဲ့အတွက်စစ်တွေမြို့မှာသွာလာမှုတွေကန့်သတ်ထားတဲ့တစ်ချိန်တည်းမှာပဲဈေးရောင်းဈေးဝယ်အချိန်မှာကန့်သတ်လိုက်တာကြောင့်ဒေသခံတွေအခက်ကြုံတွေ့နေကြရပါတယ်။စစ်တွေဈေးမှာဈေးဝယ်ချိန်ကန့်သတ်လိုက်ခြင်းကဒေသခံတွေအတွက်အဆင်မပြေတဲ့အပြင်ပိုအန္တရာယ်များစေတယ်လို့ထောက်ပြနေကြတာဖြစ်ပါတယ်။စစ်တွေဈေးချိန်ကိုမနေ့6နိုင်ရီခွဲနဲ့9နိုင်ရီအတွင်းသာဖွင့်ခွင့်ပေးတာဟာကုန်တင်ချလောက်တာနဲ့တင်အချိန်အများကြီးကုန်သွားစေတဲ့အပြင်ကန့်သတ်ထားတဲ့အချိန်တို့အတွင်းလူပိုစုသွားစေနိုင်တယ်လို့ EMP ရခိုင်ပြည်သားပါတီမူဝါဒရေးရာဦးဆောင်ကော်မတီအဖွဲ့ဝင်ဦးထွန်းအောင်ကျော်ကပြောပါတယ်။ဒီကျမှာ
ကဒီနေ့ရှင်မပြေတာရှိတယ်။မနေ့6နိုင်ရီကနေမနေ့9နိုင်အဲ့လောက်နဲ့ရောင်းဝယ်တာအဖြစ်ဘူးခက်ခက်ဖြစ်နေတယ်။အချိန်ကတူလို့အကြည့်တယ်နေနေပုံပြီးတော့ဥမာနေ6နာရီကနေ7နာရီလောက်ထုတ်ဆိုရင်ဖေရကြီးကသွားရတာအရှင်ကလည်းနေနေပြီးတော့လာပေါ့
ဒါကြောင့်နေ့လယ်7နာရီထိအချိန်တိုးပေးဖို့ဥထုအောင်ကျော်ကအကြံပြုပါတယ်ကျမ၏ဝင်ကြီးဌာနအနေနဲ့စစ်တွေဈေးကိုအဓိကကူးစက်ခဲ့ကူးစက်နိုင်တဲ့နေရာဖြစ်သတ်မှတ်ကင်တွေနေချိန်မှာတခြားဒေသတွေကိုလည်းမပြန့်နှံ့သွားအောင်စစ်တွေနဲ့ရောဂါပိုးတွေတခြားမျိုးတွေခီးသွားခဲ့သူတွေအနေနဲ့ချက်ချင်းနှိစက်ရာကျမ၏နဲ့အုပ်ချုပ်ရေးဌာနတွေကိုအကြောင်းကြားပေးဖို့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာလူကြိုးကြီးတပ်ဖွဲ့တွေကတင်းချီတဲ့ရိုဟင်ဂျာတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေနဲ့တိုက်ခိုက်ခဲ့တာသုံးနှစ်ပြည့်မြောက်ချိန်မှာပဲအဲ့ဒီတိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့နဲ့တိုက်ခိုက်မှုတန်ခံစားခဲ့ရသူတွေအတွက်တရားမျှတမှုရရှိအောင်လှုံ့ဆော်ပေးဖို့အမေရိကန်ပြည်ထောင်စုကတမန်တောင်းဆိုလိုက်ပါတယ်ဒါအပြင်ရခိုင်ပြည်နယ်နဲ့နောက်ထပ်ဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်းဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ဒုက္ခဒေရီနဲ့နိုင်ငံတွင်းအိုးအိမ်စွန့်ကွာထွက်ပြေးခဲ့ရသူတွေမိမိစံနာလျောက်ဂုဏ်သိက္ခာရှိရှိနေရတွေကိုပြန်နိုင်ရေးတင့်လျော်တဲ့အစီအမံတွေချမှတ်ပေးဖို့နဲ့ကိုဗီယာနဲ့ဥဆောင်တဲ့အကြံပေးကော်မတီအစီအင်ခံစားပါတိုက်တွန်းချက်တွေကိုအလေးနဲ့အကောင့်ထည့်ဖော်ပေးဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းကြောင်းလဲအမေရိကန်နိုင်ငံကြီးဥက္ကဋ္ဌဌာနပြောခွင့်ရ Morgan Ortigas ရဲ့ဩဂုတ်လ25ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရစတန်ကျုံမှုတွေကိုကျူးလွန်တဲ့သူတွေကိုအပြစ်ပေးရေးယူရမှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်ထိတ်တန်းကောင်းဆောင်တွေကိုဗန်နာရေးနဲ့ဗီဇာပိတ်ပင်တမစ်ချက်တွေနဲ့တန်ခတ်အရေးယူထားကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်နယားကိုထောက်ခံတယ်လို့နိုင်ငံတကာတရားရုံး ICJ ရဲ့တရားစီရင်ကိစ္စတွေမှာမြန်မာနိုင်ငံအနေနဲ့အပြည့်အဝပါဝင်ဆောင်ရွက်ဖို့တိုက်တွန်းကြောင်းလည်းဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အာဏာရှင်စနစ်ရဲ့စိုးဝေတွေကိုကျော်လွှားနိုင်ဖို့နဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးကိုရရှိဖို့ကြိုးစားနေတဲ့မြန်မာပြည်သူပြည်သားတွေနဲ့အတူလက်တွဲအလုပ်လုပ်ကြင်သွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကပြောပါရယ် ရန်ကုန်မြို့အမေရိကန်တိုင်ဝန်ကလည်းလွန်ခဲ့တဲ့3နှစ်ကရခိုင်မြောက်ပိုင်းကနေနေရစွန့်ခွာထွက်ပြေးခဲ့ရတဲ့တိတ်နဲ့ချီတဲ့ပြည်သူတွေအခုချိန်အထိဒုက္ခခံစားနေရဆဲဖြစ်လို့စိတ်မကောင်းဖြစ်ပြီးကြောင်းနဲ့ငြိမ်းချမ်းရေးကိုရှာဖွေနေတဲ့ပြည်သူတွေရဲ့လက်တွဲဖို့အဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ရည်တည်သွားမယ်လို့လည်းကြေညာထားပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံတကာရာဇဝတ်မှုကျူးလွန်ခြင်းရှိမရှိစစ်ဆေးနေတဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကို Facebook မှာရှိတဲ့အချက်လက်တွေကိုဝေမျှပေးရခဲ့တယ်လို့Facebook company ကပြောပါတယ်ရိုဟင်ဂျာတွေကိုစန့်ကျင်တဲ့အမုန်းတရားတွေဖြန့်နေတာတွေကိုရပ်ဆိုင်းပစ်ဖို့ဆိုပြီး2018ခုနှစ်တုန်းက Facebook ကနေဖယ်ရှားပစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အကောင့်ဆံမျက်နှာတွေကိုမြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WNWM ကိုပေးအပ်ခဲ့ကြောင်း Facebook company ကတာဝန်ရှိသူတယောက်ကအင်ကာနီက writer သတင်းကိုပြောလိုက်တာဖြစ်ပါတယ်စုံစမ်းစစ်ဆေးမှုတွေဆက်ရှိနေသမျှ Facebook အနေနဲ့သက်ဆိုင်ရာသတင်းချက်လက်တွေကိုပေးအပ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံကလူမျိုးတုံးတက်ပြတ်မှုကျူးလွန်တဲ့ဆော်ရဲဆဆွဲချက်နဲ့နိုင်ငံတကာ ICJ မှာတရားရင်ဆိုင်နေရတာဖြစ်ပါတယ်ရိုဂျာသုံးလုံးကိုလက်မခံတဲ့မြန်မာဆွေရကတော့ဆဆွဲချက်တွေကိုလက်မခံဘဲညှင်းပယ်ထားပြီး2019ခုနှစ်အတွင်းစစ်စင်ရေးတွေဟာရဲစခန်းတွေကိုစစ်သွေးကြော်တွေကတိုက်ခိုက်လို့ပြန်လည်တုံ့ပြန်ရတာလို့ပြောပါတယ်ဗောဓုနီမနပိုင်းအောင်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါအခုနောက်ဆုံးကိုဗစ်ဖူးတွေ့ရှိမှုမနေ့ညစင်းအရာပြည်တွင်းကူးစက်မှုဖြစ်နိုင်ပြီးရခိုင်နဲ့လည်းခီးသွားဆက်ဆက်မှုမရှိတဲ့တောင်ကြီးကပိုးတွေ့သူတူထူးထူးခြားခြားပါလာခဲ့ပါတယ်ဒီလူနာကိုတွေ့ခဲ့တဲ့ရန်ကုန်ဆေးရုံကြီးကအရေးပေါ်ထုတ်ကူဌာနမှဒေါက်တာမမော်ဦးကိုမေးထားပါတယ်COVID-19 ရောဂါပိုးတွေ့ရှိမှုမနေ့ညစင်းအရာစံချိန်တင်လူပေါင်း30တွေ့ရှိခဲ့ရမှာဒီတောင်ကြီးလူနာကလွဲပြီးကျန်သူတွေအားလုံးကရခိုင်အထူးသဖြင့်စစ်တွေနဲ့ဆက်ဆက်မှုရှိတာဒါမှမဟုတ်ပိုးတွေ့လူနာနဲ့ဆက်ဆက်မှုရှိခဲ့တာတွေပါဒီကျန်းမာရေးဝန်ကြီးဌာနစီးရင်မှာဆို Star ကျဲပွင့်လေးတွေနဲ့ပြထားတာကစစ်တွေကိုခီးသွွားရာဇဝင်ရှိလို့အသွာအလာကန့်သတ်ခံရထားသူတွေပါဒါပေမဲ့အခုတောင်ကြီးမျိုးကအမျိုးသမီးလူနာအသက်45နှစ်အရွယ်လူနာနံပါတ်489ကတော့အခုလိုစစ်တွေကိုခီးသွွားရာဇဝင်မရှိတာအပြင်ပြပခီးသွွားရာဇဝင်လည်းမရှိကလူနာရင်းနဲ့လည်းထိတွေ့မှုမရှိခဲ့ပါဘူးသူကိုအဓိကရန်ကုန်ပြည်သူဆေးရုံကြီးမှာ PUI လို့ခေါ်တဲ့စောင့်ကြည့်လူနာအဖြစ်နဲ့ထားရှိရကနေအခုလိုပို့တွေ့ခဲ့တာပါဒါကိုရန်ကုန်ဆေးရုံကြီးကရေးပေါ်ထုကုဌာနမှူးဒေါက်တာမမော်ဦးက
ကျွန်တော်ရန်ကုန်ဆေးရုံကြီးကလည်းတယောက်ထွက်သွားတယ် BUI နေရလူနာတွေကအဲ့ဒီလူနာခက်တာရခိုင်ကမဟုတ်ဘူးအဲ့ဒီလူနာတောင်ကြီးအဖြစ်နဲ့ဟိုပြဿနာသူကစစ်တရားလူနာနဲ့ဆက်ဆက်မှုမရှိဘူးအဲ့ဒီတော့ local transmission ရှိနေတယ်ဆိုတော့ကြာ
ဒါအပြင်ဒေါက်တာမမော်ဦးကပဲငကူတဲကိုကစစ်တွေကနေရန်ကုန်မှာလွှဲပြောင်းကူးတာနေရသူတွေအခုထပ်ပြရမယ့်ရချင်း follow up အတွက်လည်းပြန်ရောက်လာချိန်မှာဆေးရုံကိုကျိုးအကြောင်းကြားပြီးမှလုံလုံခြုံခြုံလာနိုင်အောင်စီစဉ်ပေးခြင်းတယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲဒေါက်တာမမိုးကအခုအဖြစ်များနေတဲ့စစ်တွေမှာလည်းကိုဗစ်ကြောင့်အခြားပုံမဲ့လူနာတချို့ဆေးရုံပြဖို့ခက်ခဲရှိမှဆိုရင်လည်းဒီအတွက်အထူးအစီအမံတစ်ခုပြုလုပ်ပေးတင်တယ်လို့ဆိုပါတယ်ခင်ဗျာ။ကျွန်တော်ဝင်းမင်ပါ
။ကျမကဆုမမရှင်ကိုဗစ် -19 ကပ်ရောဂါဒုက္ခသည်စခန်းတွေထဲမှာဖြစ်ပွားရအောင်ကြိုတင်ကာကွယ်ဆောင်ရွက်နေတဲ့အခြေအနေနဲ့ဒုက္ခသည်တွေရဲ့ပိုးကူးဆက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်။ဒီအပိုင်းတွင်မှာပဲပြည်တွင်းကူးဆက်မှုတွေတကြောပြန်ဖြစ်လာတဲ့အချိန်မှာလူအများအပြားစုပြုံနေထိုင်ရာစစ်ပြေးစစ်ဆောင်စခန်းတွေ IDB စခန်းတွေနဲ့အရေးပေါ်ကယ်ဆယ်စခန်းတွေမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးဆက်မှုဖြစ်လာမှာကိုဒုက္ခသည်တွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကစိုးရိမ်နေကြတာပါ။ယောဂဘိုးကူးဆက်ပြန်ပွားခြင်းမရှိအောင်ထိန်းချုပ်နေရတဲ့အရေးတကြီးအခြေအနေဖြစ်လာချိန်မှာတော့ကျန်းမာရေးဝန်ကြီးဌာနဘက်ကဒုက္ခသည်စခန်းတွေထဲလိုက်နာရဲလမ်းညွှန်ချက်တွေကိုဩဂုတ်လ24ရက်နေ့ကအရေးပေါ်ထုတ်ပြန်ထားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးဆက်ယောဂတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ
်ကျန်းမာရေးစခန်းတွေမှာဒီ COVID-19 ယောဂကူးဆက်ပြန်ပွားမှုရှိစေတဲ့အတွက်လိုက်နာမှုလမ်းညွှန်ချက်များဆိုပြီးထုတ်ထားပါတယ်ကျန်းမာရေးစခန်းမှာရှိတဲ့တော်ဝင်ရှိသူတွေဆောင်ရွက်ရန်ချက်ရယ်ကယ်ဆယ်စခန်းမှာနေထိုင်တဲ့သူတွေလိုက်နာရန်ချက်ရယ်ကယ်ဆယ်စခန်းမှာပြည်တွင်းပြည်ပဖွဲ့စည်းရလုပ်ငန်းဆောင်ရွက်နေသူတွေလိုက်နာရန်ချက်ဆိုပြီးတော့အဲ့လို၃ပိုင်းခွဲပြီးတော့ထုတ်ထားပါတယ်။ဘာဖြစ်လို့အဲ့လိုထုတ်ရလဲဆိုလို့ရှိရင်လူကြီးတွေတိတ်တဲဆောင်နေထိုင်တဲ့ကြေကနာ
ကျေးဇူးတင်ပါတယ်ကိုဗစ်19ရောဂါကဝချင်းချုပ်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပိုးရီလူနာတွေတွေ့မှသာကျွန်တော်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်မှာဖြစ်တယ်လက်တလုံးမှာတော့နှစ်ရှည်နေထိုင်နေကြရတဲ့ဒုက္ခသည်စခန်းတွေနဲ့အပြင်လူဝင်ခွင့်မပြုသလိုလူဝင်ထွက်ကိုလည်းစောင့်ကြည့်စီရင်ပြုစုပြီးကိုဗစ်19မကူးစက်ရေးကျန်းမာရေးကာကွယ်ပေးနေပါတယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့န
ဒီကိုဗစ်19ရောဂါဒုက္ခတဲ့စခန်းတွေထဲမဖြစ်ပွားရအောင်ဆေးရဒီစင်တွေလုပ်ပေးမှာကျင်ကလူတွေဝင်ခိုင်းမှုပေါ့အဲကင်ကလူတွေပဲအမျိုးအတွားလာမှာစင်အတွားမှာစင်လိုက်ဒီစင်ပေးမှာစင်ပေးသွားမှာသွားပေးမှာပေါ့နော်အပြန်အသွန်လက်စင်ပေးမှာစင်ပြန်ပေးပေါ့နော်
ပြင်သွားပြီဆိုရင်မတ်ဆက်ရမယ်ဆိုမှာပေါ့နော်အမျိုးအခြေအနေလုံးနေတယ်ပြည်ရင်းကူးစက်မှုရေးပေါ်အခြေအနေဖြစ်လာလို့အိမ်ထဲမှာပဲနေဖို့အမိန့်ထုတ်ထားတဲ့ရခိုင်ပြည်နယ်ဘက်မှာတော့စစ်ရေးပြည်ပခါကအတော်လေးတင်းမာနေစေမှုနေငါနေပြေးလာနေရတဲ့ဒုက္ခတွေမှာစစ်ဘေးရောရောဂါပေးပါအကြောက်လက်ဆိုးရိမ်နေကြတယ်လို့ရသေးတော်မျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပ
ခုမရှိတာတော်တော်များပါတယ်ဆိုတော့ဒီလို COVID-19 ရောဂါဖြစ်နေတဲ့အချိန်မှာဒီဒေသခံပြည်သူတွေအတွက်ပါနောက်တိုက်ပွဲဆောင်ပြည်သူတွေအတွက်ပါဒီအချိန်အတော်တွင်းမှာတော့ဒီတိုက်ပွဲတွေရပ်ထားပြီးဖို့တော့လိုပါလိမ့်မယ်လို့ကျွန်မပြောချင်ပါတယ
်ဆေးပရိပခါတွေရှိနေစေရှမ်းပြည်ဘက်မှာတော့ယောဂါပိုးကုဆတ်မပြန့်ပွားရအောင်ကာကွယ်ရေးလမ်းညွှန်ချက်တွေကိုရှမ်းပြည်သူတွေအထူးသတိထားလိုက်နာပေးကြဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်ညွန့်လွင်ကတိုက်တွန်းပါတယ
်ကျွန်တော်တို့တရားလွတ်တော်ကိုယ်စားလှယ်တရားတော်ဒီ IDP စခန်းတွေကိုသူလိုက်စရင်ကောက်နေတာရှိတယ်ဒီဝေးနဲ့ဝေးတော့လည်းတော်လို့နေအောင်တော့မမြင်အောင်လည်းနော်အခုဖြစ်နေတာကဒီဒုတိယလိုင်းပုံစံကတော့ရခိုင်ဘက်နဲ့ရန်ကုန်ဘက်ဖြစ်နေတာဟုတ်နော်အဓိကတော့ကျမရဲ့ဝန်ကြီးဌာနကညွှန်ကြားထားတဲ့ညွှန်ကြားချက်အတိုင်းတော့လိုက်နာဖို့လိုတယ်လို့ထင်ပါတယ
်ဒုက္ခသည်စခန်းနေထဲမှာကျမရဲ့လမ်းညွှန်ချက်တွေကိုတိုင်းရင်းသားဘာသာတွေနဲ့ထုတ်ပြန်နိုင်မှုအစီအမံတွေဆောင်ရွက်ထားပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပြပါတယ
်ကျမရဲ့ပညာပေးအစီအပေးနှိုးဆော်ချက်တွေကိုမြန်မာဘာသာရဲ့သက်ဆိုင်ရာဘာသာတွေနဲ့လက်ကင်တန်ချက်ဆက်တွေနဲ့ဒီလိုငါးချိန်ပြောပေးရမယ်အဲ့လိုညများပြောမှသူတို့နားလဲဝင်မယ်နောက်ရိတ်ခတ်ဝေးတာတို့ပစ္စည်းတွေဝေးတာတဲ့အခါမှာဆိုလို့ရှိရင်လူအုပ်စုတွေမဖြစ်စေဖို့အတွက်ဒါလည်းစနစ်တကျစီစဉ်ဆောင်ရွက်ဖို့အရေးကြီးဆုံးချက်ကတော့ကယ်ဆယ်စခန်းမှာနေထိုင်သူတွေအနေနဲ့ခွင့်ပြုချက်မရဘဲနဲ့မိမိသဘောနဲ့မိမိကယ်ဆယ်စခန်းပြင်ပသို့ဖြတ်ခွာခြင်းတွားရောက်ခြင်းမျိုးလုံးဝလုံးဝမပြုလုပ်ဖို့လိုပါတယ
်ကယ်ဆယ်စခန်းတွေကိုဝင်ထွက်နေတဲ့သူတွေဆောင်ရွက်ရှောင်ရွက်အချက်တွေကိုလည်းထုတ်ပြန်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်လက်ရှိမှာလည်းသူတို့တွေမှာယောဂကုသနာသူတွေတွေ့ရှိနေဖြစ်တဲ့သူကယောဂပိုးရှိမရှိစေပြီးတော့ negative ဖြစ်မှသာတော်ထမ်းဆောင်ဝင်ရှိမယ်။ကဲလို့သူမိမကောင်းဖြစ်ရင်လုံးဝကန့်မြူသွားလို့မရပါဘူး။ဒီအချက်တွေအရဆိုလို့ရှိရင်တော့ဒီခေတ်ကလေးစကန်းနေမှာ COVID-19 ရောဂါဖြစ်ပွားကူးစက်မှုမရှိစေဖို့အတွက်လိုင်းနာမဲ့လမ်းညွှန်ချက်များဖြစ်ထုတ်ပြန်လာတာဖြစ်ပါတယ်။
မြန်မာနိုင်ငံတဝန်းလုံးအတိုင်းအတာနဲ့ COVID-19 ရောဂါ coronavirus ကူးစက်သူကဩဂုတ်လ25ရက်နေ့ည8နာရီခွဲအချိန်ပထမကြိမ်ထုတ်ပြန်ချက်အရလူနာသစ်30ဦးထပ်မံတွေ့ရှိတာကြောင့်အခုဆိုရင်တော့904ဦးထိရှိသွားပြီဖြစ်ပြီးသေဆုံးသူကတော့6ဦးထိရှိသွားပြီဖြစ်ပါတယ်ရှင်ကျမစုမမ
အင်ဂျီယာနိုင်ငံကိုတင်ပို့မဲ့မပဲတွေတတ်မှတ်ထားရဲ့ရက်မှာအပြည့်အဝမပို့နိုင်ပဲဖြစ်နေရကြောင်းအချိန်တိုးပြီးဖို့မြန်မာနိုင်ငံကတောင်းဆိုထားရဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထက်ပါ2020-2021ဘဏ္ဍာနှစ်အတွက်အိန္ဒိယအစိုးရကဝယ်ယူဖို့တတ်မှတ်ထားရဲ့မပဲတန်ချိန်၄သိန်းကိုဒီလကုန်နောက်ဆုံးထားပြီးတင်ပို့ရမှာဖြစ်ပေမဲ့အပြည့်အဝမပို့နိုင်တာကြောင့်တက်တန်းတိုးပြီးဖို့မြန်မာတောင်းရှိသူတွေအိန္ဒိယအနာပိုင်းတွေကိုပြောဆိုထားတာပါနောက်ဆုံးတင်ပို့မဲ့ရက်ကိုအစပိုင်းက2021မတ်လလိုအိန္ဒိယဘက်ကသဘောတူထားတာဖြစ်ပေမဲ့ကမ္ဘာတဝန်းကပ်ရောဂါစတင်ကူးစက်လာလေရာကမေလ22ရက်မှာပဲ3လအတွင်းအပြီးတင်ပို့ဖို့အိန္ဒိယနိုင်ငံဘက်ကပြောင်းလဲသတ်မှတ်ခဲ့ရာဖြစ်ပါတယ်။အစ်စ်ပြောင်းလဲသတ်မှတ်လိုက်တဲ့ရက်အတိုင်းမြန်မာနိုင်ငံကအချိန်မီတင်ပို့နိုင်မှာမဟုတ်တာကြောင့်အိန္ဒိယတောင်ရှိသူတွေကိုဆက်သွယ်ပြီးအချိန်တိုးပေးဖို့တောင်းဆိုထားကြောင်းနယူးဒေလီမြန်မာတန်ရုံးကစီးပွားရေးတာမှုဦးနေအေးလွင်က VOA ကိုပြောပါတယ်။
မပေးတောင်းတဲ့ဒီလိုဟာအဲ့တော့အဲ့လိုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘက်ကတော့ဟိုပါတော့စီးပွားဥပဒေဝင်ဌာနကနေကျွန်တော်တို့ဒီအိန္ဒိယကနာကွန်မတ်စ်အင်ဒပ်စီကိုဟိုပါတော့ဆက်ချက်လာပြည်နေအခုချိန်ကြီးကတော့ဟိုပါတော့အိန္ဒိယအစိုးရဘက်ကတော့ဟိုပါတော့တရင်းစုံလေးရတော့မကြရဘူးဒီလေအဲ့လိုတော့တိုင်းကလည်းအလုပ်တော့ကျွန်တော်တို့ဒီဘက်ကဟိုပါတော့ကျွန်တော်ဒီအိန္ဒိယကွန်မတ်စ်အင်ဒပ်စီကဒီအခြေအနေမှာကျွန်တော်တို့ဆက်ကြည့်ရတဲ့အားမှာတော့သူတို့ကဒီကိစ္စကတော့ဘောင်းသူတို့အဆင်ပြေပြီးမှဆုံးဖြတ်ရတာဖြစ်တယ်ပြောလို့လို့ဆိုတော့အဆင်ပြေပြီးပေါ့နော်
မြန်မာနိုင်ငံမှာလက်တလောမပဲလက်ကြံပမာဏကလည်းတန်ချိန်2သိန်းကျော်လောက်ပဲရှိမယ်လို့ခန့်မှန်းထားပါတယ်။
ဒီအတွက်လည်းတမတ်ရအသေးအတိုင်းအပြေးအဝတင်ပို့နိုင်မှာမဟုတ်တာကြောင့်မူလတမတ်ရအတိုင်းရှင်းနှစ်တဲ့အထိဆောင်းနိုင်ပြီဘူးဒါမှမဟုတ်ရင်လည်းလုံလောက်တဲ့တက်တန်းအထိတိုးပြီဘူးမြန်မာနိုင်ငံပေးနှံကုန်တယ်များတင်ကလည်းမြန်မာနိုင်ငံအခြေစားအိန္ဒိယတိုင်ယုံကတဆင့်တောင်းဆိုထားကြောင်းအသိရအတွင်းရမှုဦးမင်းကိုဦးကပြောပါတယ်ဒီလက်ရှိတန်းကျန်၄ရင်းကျော်ဆိုတာဒီဘတ်ဂျက်နဲ့အနေနဲ့သ ပန္နနေလို့ပြောဆောင်တာပေါ့ကျောင်းတော့အိန္ဒိယအစိုးရကဘယ်လိုပုံမတည့်အကြံပြုပြီးတော့ကွန်ထရိုးလုပ်လို့ပြနေတာပေါ့ဒီနေ့သူတို့အိန္ဒိယဘက်မှလည်းအဲ့ဒါနဲ့ပတ်သက်လို့ပြည်တယ်လို့ပြောတယ်လို့ပဲသူတို့ကြားပါလို့ပေါ့
မြန်မာပဲမျိုးစုံကိုနိုင်ငံပေါင်းအများအပြားကိုတင်ပို့ပေမဲ့မပဲကတော့အိန္ဒိယကအများဆုံးဝယ်ယူနေတာဖြစ်ပါတယ်။ဩဂုတ်လ31ရက်အပြီးပေးသွင်းရမယ်ဆိုတဲ့ကိစ္စဟာလက်တလောကိုဗစ်ရောဂါအခြေအနေနဲ့အိန္ဒိယအစိုးရရဲ့စီးပွားရေးမူဝါဒအပြောင်းအလဲတချို့ကြောင့်ဖြစ်ရတာပါ။အိန္ဒိယနိုင်ငံကမပဲစိုက်ရီကဟက်တာ 26,000 ကျော်ပဲဒီဇင်ကိုလည်းဟက်တာ 4,000 အထိတိုးစိုက်ထားပြီးအထွက်ကောင်းမယ်လို့မျှော်လင့်ရလို့ဒါကိုချိန်ဆပြီးမပဲဝယ်ယူရတဲ့အချိန်ကိုအပြောင်းအရွှေ့လုပ်တာဖြစ်နိုင်ကြောင်းသုံးသပ်နေရလဲရှိပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပေးပို့ထားတာပါ
ခမ်းမြမာနေဆက်စံကနာဂူရီခရိုင်ထောင်ဖာပွန်ဒေတာမှာရွှေတိကံကနေလာတဲ့မြေစည်းဝါအမြောက်များဖမ်းမိတဲ့တရင်ကိုတင်ပြပါမယ်ဒီမှာအေးမှာပါခမ်းမြမာနေဆက်မြန်မာနိုင်ငံနဲ့လယ်နိမိတ်ချင်းတိဆက်နေတဲ့ထောင်ဖာပွန်ဒေတာမှာမြေစည်းဝါမျိုးစုံဖမ်းဆီးနိုင်တဲ့ကြောင်းဩဂုတ်လ25ရက်နေ့ကစံကနာဂူရီခရိုင်ထောင်ဖာပွန်မြို့နယ်ရဲဌာနမှာထိုင်းရဲကျုပ်ကျက်ထစ်ချန်ကျင်တာကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
။ဘုရားအပေါင်းတို့ဆောင်တာဆောင်ခံဒါကျက်ထစ်ဒီတော့ဖြစ်တာအဲဒီကျက်ထစ်ကီလိုခပ်ကြဲ385ကီလို
ကာလာကံဘူဘောက်အစမ်းမောင်းတစ်ထောင်ကျော်တန်ဖိုးရှိတဲ့အိုက်ဆူလူတီများရဲ့ဝိရစီဝါ1385ကီလိုဒေးယူ88ကီလိုကျက်ကျက်မကျက်ဆက်ကမင်းကီလို900စတဲ့ဝိရစီဝါမျိုးစုံကိုတင်ဆောင်လာတဲ့ကုန်ကြေးပါကိုထောက်ပါပေါ်နေကြောင်ရဲတပ်ဖွဲ့ဝင်တွေကဖမ်းပြီးနိုင်ခဲ့ပြီးအဓိကတရားခံကိုဆက်လက်ဖော်ထုတ်ရေးယူသွားမယ်အကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါဒီကုန်ကျင်ကားကြီးရဲ့အောက်မှာမြို့ရဲ့သေးဝါမျိုးစုံကိုအံဝက်တွေနဲ့ဖွက်ပြီးတင်ဆောင်မောင်းတင်လာသူအသက်59နှစ်အရွယ်ထိုင်းနိုင်ငံသားဟာထောက်ပါပေါ်နေကြောင်တိုက်ရင်13ရဲဂိတ်ကိုပုံနေမပါပဲဖျက်မောင်းသွားခဲ့ပါရဲ့ဒီနောက်မှာတော့နေကြောင်ရဲတပ်ဖွဲ့ကနောက်ကလိုက်ပြီးအသေးစိတ်ပြန်စစ်ဆေးရပါလေဖက်ပြီးတယ်ဆောင်လာတဲ့မြို့ရဲ့သေးဝါတွေကိုတွေ့ရှိသွားခဲ့တာဖြစ်ပါတယ်အခုလိုမျိုးမြို့ရဲ့သေးဝါတွေတယ်ဆောင်မလာခင်တန်မြတ်ရှိသူထိုင်းနိုင်ငံသားဟာတိုယိုတာကားနဲ့တစ်စီးနဲ့အခြေအနေကိုကြည့်ပြီးဖြတ်မောင်းပြီးမှရဲတပ်ဖွဲ့ကပုံမှန်စစ်ဆေးမှုလုပ်တာရှိတယ်လို့ယူဆပြီးကုန်ကျစ်ကားနဲ့ရဲဂိတ်ကိုဖြတ်ပြီးမြို့ရဲ့သေးဝါတွေကိုတယ်ဆောင်လာခဲ့တာလို့လည်းရဲချုပ်ကလည်းဟာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်ထပ်ပါကုန်ဒေတာကနေကစားဘူးဒီခရိုင်ကြီးရအောင်မောင်းနေဖို့ဆောင်ကားဖြစ်ထိုင်းဘက်ဝင်သတိလဲကိုမူးရစ်ကုံတွေကတဲဆောင်ကားဖြစ်ပြီးခဲ့တယ်လို့လည်းကားမောင်းသူကဝန်ခံထွက်ဆိုခဲ့ပါတယ်မြန်မာနိုင်ငံအပါဝင်ရွှေတိကံဒေတာနိုင်ငံတွေမှာမကြသိခင်ကစိတ်ကြွတေးကြတဲ့အများအပြားဖမ်းဆီးမိနေတာကိုကြည့်ရင်ကဘာတဝန်းလုံးမှာကဲယောဟာချင်းချုပ်ပြီးအာယုံဆိုင်နေတဲ့မူးရစ်စီဝါဟောင်းကိုပိုင်းတွေကအခွင့်အောင်းယူနေတဲ့လက္ခဏာအရာဖြစ်ကြောင်းကိုလည်းကုလသမဂ္ဂမြေစည်းဝါနဲ့ရာသွေးမှုဆိုင်ရာယုံ UNODC ကမကြသေးခင်တုန်းကသတိပေးထားပါတယ်ရှင်။ဒီမှာမအေးမှာဆိုင်းရမနဲ့တက်ကနေသတင်းပြပို့နေတာပါ
ဟုတ်တယ်ဗုဒ္ဓနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ COVID-19 ကပ်ရောဂါဟာအိန္ဒိယနိုင်ငံမှာရှိနေတဲ့ဒုက္ခသည်တွေကိုကြောက်ကပားတဲ့တွန်းပို့နေတယ်ဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအခြေစိုက် online သတင်းစာ Live Mint မှာပူဂျော်စင်းရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါ။နိုင်ငံမှာအကာအကွယ်မဲ့နေသူတွေအတွက်အိမ်ငှားရမ်းကမြင့်တက်မှုစုဆောင်ငွေနဲ့အလုတ်ကင်ခွင့်လန်းမရှိတာ၊ကျန်းမာရေးဆောင်ရှားမှုဝန်ဆောင်မှုမရှိတာ၊လူမျိုးရေးခွဲခြားမှုတိုးလာတာအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်တိုးလာနေတာစတဲ့အခြေအနေတွေကိုရင်ဆိုင်နေရကြောင်းအစချီရေးထားပါတယ်။မြန်မာနိုင်ငံမှာနှိမ်ပန်းဖိနှိပ်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးလာကြတဲ့ New Delhi မြို့တော်မှာရှိနေတဲ့ချင်းဒုက္ခသည်4000ကျော်ဟာလက်ရှိအိန္ဒိယမှာကူးစက်မှုနှုံမြန်နေတဲ့ကိုဗစ်ကပ်ရောဂါအခြေအနေကြောင့်အလုတ်ကင်ရှားပါးနေပြီးဝင်ငွေမရှိတဲ့အပြင်အိမ်ငှားကားတွေမပေးနိုင်တာကြောင့်အိမ်ရှင်တွေရဲ့နှင်ချခံရမယ့်အခြေအနေရင်ဆိုင်နေရတယ်လို့ဆိုပါရတယ်။ဒါအပြင် တာပေါ်လင်အမိုးအကာရီနဲ့ပဲနေကြရတဲ့အိန္ဒိယမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည် 18,000 လောက်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ခွဲခြားဆက်ဆံခံရမှုအခြေအနေပိုဆိုးနေတယ်လို့ဆိုပါတယ်ကယောဂအခြေအနေနဲ့ပတ်သက်လို့ဂျွန်လာကပြုလုပ်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်စ်ရဲ့မူဝါဒဆိုင်ရာရှင်းလင်းပွဲမှာဒုက္ခအကျက်ဒဲ၃မျိုးကိုရင်ဆိုင်နေရတဲ့လူပေါင်းတန်း80ကျော်ဟာအခုဆိုရင်တစ်ခုတည်းကိုပဲပူပေါင်းရင်ဆိုင်နေရတယ်လို့ဆိုပါရယ်အဲ့ဒါကတော့ကျန်းမာရေးဆိုင်ရာပြဿနာဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်သူတို့နေထိုင်နေရတဲ့ဒုက္ခသည်စခန်းနေရာအကျယ်အဝန်းမှာလူဦးရေအလွန်ထူထပ်များပြားနေတယ်လို့ကျန်းမာရေးနဲ့မညီညွတ်တဲ့အပြင်လူမှုစီးပွားအကျက်အတန်းနဲ့ကာကွယ်စောင့်ရှောက်မှုလည်းမရှိတာကြောင့်ဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်နိုင်ငံသားတွေကိုမလို့မုံထားမှုလူမျိုးရေးခွဲခြားမှုနဲ့ဖယ်ကျင်မှုစတာတွေကိုအရှိန်အဟုန်မြင့်မားလာစေတယ်လို့ကုလအတွင်းမှုချုပ်ကတတိပေးပြောဆိုခဲ့ကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ခုဆက်ပြီးဆွေးနွေးခန်းကိုနားဆင်ရပါမယ်။COVID-19 ရောဂါကူးစက်မှုမြင့်တက်နေတဲ့ရခိုင်ပြည်နယ်တွင်အထူးသဖြင့်စစ်တွေမြို့မှာမျိုးကန်လူလူအကြားဒီရောဂါနဲ့ပတ်သက်လို့စိုးရိမ်မှုသတိပြုလိုက်နာလှုံ့ဆော်မှုတာဝန်ရှိသူတွေဘက်ကအရေးယူလှုံ့ဆော်မှုဒုက္ခတွေရဲ့အခြေအနေအင်တာနက်ဖြတ်တောက်ထားတာရဲ့စူးကျူးစတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးကမ်းမှာနားဆင်ရပါမယ်စစ်တွေမြို့အခြေဆိုင်အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထီးဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာခိုင်ကောင်းစံတို့ပါဝင်ဆွေးနွေးထားပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာအောင်ထင်းတဲ့ကိုခိုင်ကောင်းဆန် VOE အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်ပါမင်္ဂလာပ
ါဆိုတော့ကျွန်တော်တို့အခုတနင်္လာညအထိကတော့ရခိုင်ပြည်ဘက်မှာအထူးသဖြင့်အခုဦးအောင်ထင်းတဲ့ကိုခိုင်ကောင်းဆန်တို့ရှိနေတဲ့စစ်တွေမှာဆိုရင်ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့လူကနေစဉ်နဲ့အမျှပဲတိုးနေတယ်ပြီးတဲ့အခါကျတော့အဲ့ဒီအထဲမှာကမဟလာယောဂဘိုးရှိတဲ့လူတွေထဲမှာဘာမှအဆက်အဆက်မရှိတဲ့လူတွေကူးတာလဲပဲကျွန်တော်တို့နေစဉ်လူမျိုးတွေ့နေရတယ်ဆိုတော့ဥအောင်ထေးရေဥအောင်ထေးတို့ကဟလာစစ်တွေမှာရှိနေတယ်လူလူကြားမှာရှိနေတယ်ဆိုတဲ့အခါကျတော့စစ်တွေမျိုးလူလူရဲ့ခံစားချက်စစ်တွေမျိုးလူလူရဲ့အတွေ့စစ်တွေမျိုးလူလူရဲ့အခြေအနေဘယ်လိုများရှိနေပါလဲဥအောင်ထေးအရင်ရှင်းပြပါခင်ဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာတော့ကျွန်တော်တို့ဒီစစ်တွေမျိုးအဓိကကတော့ဒီပိုးတွေ့တဲ့လူနာတွေရဲ့မိသားစုပတ်ဝန်းကျင်လို့ပေါ့နော်သူတို့တွေကတော့တော်တော်ကိုဒီစိတ်တော့ကတော့အများကြီးဖြစ်နေရတာပေါ့ဗျာအဲ့တော့တို့ပတ်ဝန်းကျင်မှာပဲဟိုပိုးကဘသူစီမှာရှိနေမှမသိဘူးဆိုတတိတ်နဲ့ကိုပတ်ဝန်းကျင်ကိုမိသားစုတွေစီပဲကူးနေပြီလားအဲ့လိုမျိုးခံစားချက်တွေကိုတွေ့နေရတယ်။ဘာပြောလို့လဲဆိုတော့ကိုကျွန်တော်တို့ကျန်းမာရေးဝန်ကြီးကလည်းပြောတဲ့အထက်မှာဒီမမြင်ရဘဲနဲ့ပိုးလက္ခဏာဘာမှမပြဘဲနဲ့ယောဂလက္ခဏာတခုမှမပြဘဲနဲ့ပိုးတွေ့နိုင်တဲ့လူတွေလည်းရှိနေတယ်။ကျွန်တော်ကျန်းမာရေးဒီဌာနကဒီဒေါက်တာတော်ခင်ကြီးပြောတဲ့အထက်မှာလည်းရှောက်စင်နဲ့400ခန့်လုံးကဒီကိုစက်မှုတွေကိုတွေ့နေရတယ်ရခိုင်မှာဆိုရင်ခနစနဲ့400ခိုင်နှုန်းတော့ရှိတယ်ဆိုတော့တင်းတွေလည်းကြားနေရတော့ကျွန်တော်တို့ဒီခိုင်သူခိုင်သားတွေဒီပတ်ဝန်းကျင်အထူးသဖြင့်ဒီဘောတောင်းချတာတဲ့ပိုးတွေ့တဲ့လူနာတွေနဲ့နေဆဲတဲ့ပတ်ဝန်းကျင်အဲ့ဒီကမှတဆင်းဝါဆွေမျိုးမိတ်ဆွေကအကုန်လုံးတွေကတော့စိုးရင်တော့ကတော့အများကြီးနဲ့ရင်ဆိုင်နေကြရပါတယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆန်ရောကိုခိုင်ကောင်းဆန်တော့လာထိဆက်နေတဲ့ပတ်ဝန်းကျင်ကလူတွေရဲ့အနေအထားပဲလို့ရှိပါလေ
အဒီကတော့ဒီဖြစ်စဉ်ကပေါ့လေကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုရင်တော့ဒီကိုဗစ်ကဒုတိယလိုက်ကရခိုင်ပြည်နယ်စစ်တွေကစတယ်လို့ပြောသလိုဖြစ်နေကြတာပေါ့အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပါရေရှင်ကလည်းတက်နေတယ်အဲ့ဒီမှာလူထုတွေရဲ့စိုးရိမ်ပုံကတော့ဒီကျွန်တော်တို့ပထမပြည်မမှာဖြစ်ဖြစ်တုန်းကနဲ့ဆိုရင်နိုင်ချင်မယ်ဆိုရင်တော့အများကြီးဟိုစိုးရိမ်ကြတာတို့တွေ့ရတယ်ဥပမာဒီနေ့ဆိုရင်စစ်တွေမြို့မှာဈေးဆိုင်တော်တော်များများပိတ်ထားတာတွေရှိတယ်နောက်ပြီးတော့မှတချို့ဟိုဘဖြစ်မနေရောက်ရမယ့်ဆိုင်တွေဆိုရင်လည်းသူတို့ဒီ ใส่เยอะว่ะเดี๋ยวไปปีรอมาบ่เนาะอาทิตย์ก็วงกลมมีชีวิตสนิทที่จะบ่จะมาเรียนเนี่ยเลยย้อนยินยอมยาวในรายละเอียดเลยแล้วพอมาตอนนี้เนี่ยลูตัวเราเนี่ยมีอะไรลูตัวเราก็เนื้อเราหัวตัวอะไรที่เกิดสอยเนาะไอ้เรื่องมาตัวนี้ลูเด็ดเท่ามาเลยก็รู้ลูดีมาสเตปีรอมาเว้ยมีตัวหลานนี่เลยฮะโอเคตัวอะไรเนาะส่วนมุมก็เป็นเนาะดีกว่าเราดีซีมิลเราต้องเอริยามาชี้เนี่ยเรื่องลูตัวเป็นเนาะโอ้เบมิดาซูมาเพิ่มมาเลย
เป็นมิดาซูกันเนี่ยซะว่าเป็นยาที่เชื่อมเลยส่วนโซยมุ่งตัวก็รอเลชีดีแค่นั้นเนี่ยอะไรดีซิมิลอดาวไปโซยจึงแค่นั้นเลยแลนด์เรย์บอกเลยไอ้ดีกับลูกเรย์ก็ปูวิโรโซยมุ่งเลยชี้เนี่ยทางเดียร์มาเลยขนาดโอเคสรุปว่าที่กูแข่งกันสักเดียวเลยที่มาเลยไปลูกเรย์ฮัลล่าเขาซีมีนพงศ์จุดตับีโรตัวจ้าล่าจ้าเลยสรุปลูรูจามาโร
ล่ะสิ่งที่ลูรูจามาโรยอกาปูเนี่ยเป็นตับีโรกายุสัยบีโรกากวยามเมสุเรอตีโรชินเดบีอันนี้ใจเนาะไล่ลงนี่จ้าเลยตัวชีดาปอโอเคเอลูฮิซาลูเลียบอกเลยที่ชัวร์เราพี่ว่าเมสุเรดีนักเอาซิมเตย์อภัยกันยามาโอ้จะวิโรตันเดนดีสิเดดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดู ဖက်မှာဆိုရင်များသောအပြင်ကမတက်တဲ့သူတွေများတယ်များသောအပြင်ဒီမေးစေးမှာချိန်တာမျိုးဒီဟိုပါတော့ပါတယ်နှကောင်းကမျက်နှာစေးတာမျိုးကဒီနှကောင်းစေးတာမျိုးမဟုတ်ပဲဒါပေမဲ့သူတို့လည်းကျွန်တော်တို့ကအမှန်တကယ်ဆိုရင်ကျွန်တော်တို့တတိယရောဖြစ်အောင်ပညာပေးကျွန်တော်တို့ဒီအဖွဲ့အစည်းတွေနဲ့လိုက်လည်ပြီးတော့ပြောရမှာပေါ့နော်ကျွန်တော်တို့ကတွေးလို့ဒါဆိုတော့နှကောင်းစေးတော့စေးပါအညာအသိပညာပေးပြီးတော့လှုပ်ရှားဆောင်ရွက်မှုလေးတွေတော့လုပ်ပေးရမှာပါပြီးတော့ဒီကျွန်တော်တို့ဒီအစိုးရဘက်အပါအဝင်ကျွန်တော်တို့လူမှုဖွဲ့စည်းတွေကလည်းအဲ့ဒါတွေတော့နည်းနည်းကျကျမဲ့မဲ့လုပ်ပေးမှာဆိုရင်တတိယတွေလေးပို့ပြီးတော့ကိုယ်တတိယနဲ့ကိုဆောင်ရွက်လာနိုင်မယ့်အခြေအနေမျိုးတော့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ကိုယ်ကန်ကောင်းဆိုင်တာဝန်ရှိသူတွေဘက်ကဟလာဒေတာကန်လူလူဒီယောဂဘိုးနဲ့ပတ်သက်ပြီးတော့အသိရှိလာအောင်ပို့ပြီးတော့နားလည်လာအောင်ကိုကိုတိုင်ကယောဂပိုးကိုကူးဆက်ခံရရင်ကိုတယောက်แท้တယ်မဟုတ်ဘဲနဲ့ကိုသည်ဒီယောဂပိုးကိုတဲဆောင်သူဖြစ်လိမ့်မယ်သူများတွေကိုပါကိုကဒီယောဂပိုးကိုဖြန့်တဲ့လူဖြစ်စေနိုင်တယ်စသည်အားဖြင့်တကယ်ကိုလေးနက်တဲ့အသိရှိဖို့တာဝန်ရှိတဲ့လူတွေအပိုင်းကလှုပ်ဆောင်နေကြတယ်ကရောထိထိရောက်ရောက်ရှိနေပါရဲ့လားကိုခိုင်ကောင်းစံ
အဲတာဝန်ရှိတဲ့လူတွေကလှုပ်ဆောင်တဲ့အပိုင်းမှာတော့ကျွန်တော်တွေ့တာတော့အားနေတာကိုတွေ့ပါတယ်။ဘာကြောင့်လဲဆိုတော့မြို့ပတ်ပြီးတော့ကျင်ညာတဲ့ဟာမှာကိုနိုင်ကရက်ပြီးတော့ဟိုလမ်းမကြီးပေါ်မှာဆိုတာတက်ကျွန်တော်တို့ကဒီလူနေတဲ့လမ်းကြိုလမ်းကြားကအစပေါ့နော်။ဂျာဖြက်လန့်တွေကအစဟိုအတန်ရှင်းဆက်ကဟိုဟာပေါ့ရက်ဆိုင်ပြီးတော့ကျင်ညာဖို့လိုတယ်။ကိုပေးရှင်တဲ့ message ကလူထုစီကိုပြီးဆုံးအောင်ရောက်ရမှာပေါ့နော်ဟိုကပဲပြီးတော့ကျင်ညာတော့လို့ရှိရင်တော့ဒီပြတ်တော့ပြတ်တော့နဲ့ပဲလူထုကရတယ်နောက်တစ်ခုကတော့ဒီဟိုသတင်းရှက်လက်ပေးတဲ့အချိန်မှာလူထုစီကိုရောက်ပေးတာအားနည်းနေတာရှိတယ်နောက်တစ်ခါကျွန်တော်တို့ဒီမနေ့ကတော့ဒီရေးလုံချုံရက်တွေပတ်ပြီးတော့မှဒီ mass murder တဲ့လူတွေကိုဖမ်းနေပါတယ်ဆိုတဲ့ဟာဒါမျိုးဆိုရင်လည်းတကယ်ဖမ်းပြဆိုတဲ့ဟာကိုကျွန်တော်တို့ဒီ online ပေါ်မှာစာထုတ်ပြန်တာတကယ်မျိုးပေါ်မှာကျွန်တော်တို့ဒီအရေးပေါ်တုံ့ပြန်မှုဆိုင်ရာနဲ့ကြီးညာမှုကဒီထက်ပေါ့အချိန်မြင့်ဖို့လိုတယ်ဥမာဟိုကျွန်တော်ပြောချင်တာကတော့ညနေတစ်ချိန်လောက်မဟုတ်ဘူးတနေ့မှဟို၄-၅ချိန်လောက်ပေါ့လေမနက်နေ့လေညနေညမိုးရှုပ်တဲ့အချိန်ပေါ့အဲ့လိုမျိုးလုံးနေရမယ့်အခါမျိုးဟိုဖြစ်လို့ဖို့လိုအပ်တယ်လို့မြင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ခင်ဗျာဆိုတော့ဥက္ကဋ္ဌဟိုမတ်စ်ပတ်တဲ့လူတွေကဟာလာကြောက်လို့ပေါ့နော်အဖမ်းခံရမှကြောက်လို့ဒဏ်ခံရမှကြောက်လို့မတ်စ်ကိုတက်ကြတယ်လင့်လစ်တလူဟလာဖြုတ်ထားတယ်ဒီရာကလည်းပဲအနေခက်တာတော့မှန်ပါတယ်သို့တော့ဒါကလွဲပြီးတော့တခြားကောက်ွယ်တဲ့နီလန်လည်းမရှိဘူးလေဆိုတော့တောင်ဝင်ရှိတဲ့လူတွေအနေနဲ့ကဟလာလူတွေကိုကြောက်အောင်လုပ်ပြီးတော့ဟလာမတ်စ်မတက်ရင်ဒဏ်ရိုက်မယ်ဆိုတော့ကရောတကယ်ကောအဲ့နီလန်ကအလုတ်ဖြစ်မယ်လို့ဥကောင်ထေကိုတိုင်ရောယူဆသလား
ကျွန်တော်တို့ကတော့အဲ့ဒါကိုလုံးဆောင်နိုင်တယ်မဖြစ်နိုင်ဘူးလို့တော့ထင်တယ်ဘာလို့ဆိုတော့ကျွန်တော်တို့ကဒီပညာပေးလုပ်ငန်းလုပ်တယ်ဆိုတာဒီအသိပညာကိုကျွန်တော်တို့ကအကဲကိုရင်တွေကနားလေလက်ခံအောင်လိုအပ်မိအရမ်းမျိုးတွေကျွန်တော်အကြောက်တရားနဲ့လုံးလုံးမရဘူးဒီခုခေတ်ကာလကဒီကျွန်တော်တို့သဘောမှာဒီဥစ္စာကိုမိမတဲ့ရင်ဘာဖြစ်သွားနိုင်တယ်ဒီပညာပေးအစီအစဉ်လေးတွေကိုကျွန်တော်တို့ပြမယ်သဘောတချို့ကအဲ့ခုနကျွန်တော်တို့ပြောတဲ့နေရာတွေဆိုရင်ဒီအတွေ့အခေါ်ပိုင်းကအစနည်းနည်းပါဆိုတော့နည်းနည်းစင်းရည်တွေလို့ပြောရမှာပေါ့အတွေ့အခေါ်အဲ့တော့သူတို့ကိုကျွန်တော်တို့ကမြင့်တင်ပြီးတော့တည်တည်ချာချာကိုပြောရမယ်ဒီနေရာမှာဒီလိုမဖြေခဲ့ဘူးဆိုရင်ခမည်းတော်တာဖြစ်တာမဟုတ်ဘူးခမည်းမင်းသားစုတွေကပါဦးစေနိုင်တဲ့အရှင်တွေရှိတယ်ဆိုတော့ပညာပေးသူရင်တွေကို Nali gone out to a Jordan, Ramade, Mingo Dow Pame, Sura Dikonga, Pambo, Jouda, whatever do Yemi, Katame, or Pame Lumami, who's in short time is with the Dibi Wingomale, or General T. Tuying Jay Window, the Mast Who, General Blue Punza Mutari, Rabun Denning as a DJ of Limbido, Daji, a Jose, now they will now call me, or Jose Little, but Champia Pibiro.
โอเคโอเคสรุปกูไข่ก้องสายดิสิตฤอยคันปีเนสรากะเลยเวจนเราล่ะปีรวงกะดิราหิตอภเพรี่บ่เลยสู้ว่าหมุเตอภเพรี่ซีนี่เนาะနိုင်ငံတကာစู้ว่าหมุเตอภเพรี่ซีนี่ဝင်ထွက်အသွားလာအင်တန်များတဲ့ဒေတာဖြစ်နေတာဟုတ်เนาะရခိုင်ရဲ့ငကိုရှိနေပြီးသားအခြေအနေအရာကိုကဆိုတော့ခုနလိုစู้ว่าหมุเตอภเพรี่ NGO ဖွဲ့စည်းဝင်လူသားတွေကြားထဲမှာယောဂဘုက္ကုဆက်တိုင်းလည်းရှိတယ်ဆိုတဲ့အခါကျတော့ကျွန်တော်ဒီနေရာမှာဒုက္ခတဲ့စခန်းတွေအခြေအနေကိုလည်းတွေးမိပါတယ်ဒုက္ခတဲ့စခန်းတွေမှာရောကိုယ်ไข่ก้องสายဘယ်လိုများရှိနေကြလဲအဲ့ဒီလူတွေရောဘယ်လိုနေကြလဲဟုတ်လက်ရှိမှာတော့ကျွန်တော်တို့ဒီစစ်တွေမြို့ပေါ်ကဒုက္ခတဲ့စခန်းဒီလက်စခန်းတစ်ခုရှိတာပေါ့လေဒါကတော့ဒီစစ်ပေးကြောင်းဒီဘုံကြီးတော်ကြ ဟိုသူတို့မှဒီ mask လာပေးမဲ့လူလဲသိမရှိရဘူးမတွေ့ရဘူးနောက်ပြီးတော့သူတို့နေရတဲ့ကျောင်းရဲ့ compound ထဲမှာ area ထဲမှာကို night ကသူတို့ပြစ်ချက်ပြီးတော့နေနေရတယ်အဲ့ဒီတော့တကယ်တမ်းပြောရင်ဒါကဒီ silent carrier လို့ပြောတဲ့မျိုးပေါ့နော်ဒီအဲ့ဒါမျိုးလူတွေအများကြီးတောင်မှရှိနိုင်တယ်လို့ပြောလို့ရတယ်ဘာကြောင့်လဲဆိုတော့ဒီဒုက္ခသည်တွေရဲ့အခက်အခဲတွေကတချို့ဆိုရင်ဒုက္ခသည်စခန်းမှာနေနေတယ်သူတို့ရဲ့စားဝတ်နေရဲ့အဆင်ပြေဖို့အပြင်မှာလက်လုံးလက်စားထွက်ပြီးတော့လုက္ကာရတဲ့လူတွေလည်းရှိတယ်နေရတဲ့အချိန်မှာလည်းလူကပြစ်ချက်ပြီးတော့ပေါ့လေ social distance မနေရတဲ့အချိန်တွေမျိုးပေါ့ဒါလည်းအင်မတန်မှ
ဆိုရ
င်ရမယ့်အရာတစ်ခုဖြစ်ပါတယ်ခင်ဗျ
ဆိုတော့ဥက္ကဋ္ဌဒီအဲ့ဒီအခြေအနေအောက်မှာကိုပဲကွာကအင်တာနက်ပိတ်ထားတာလည်းရှိတယ်လीเนาะကျွန်တော်တို့အခုဆိုရင် Messenger နဲ့လုပ်နေတယ်လုပ်နေတဲ့ကြားထဲမှာဒါစစ်တွေမျိုးပေါ်မှာဆိုတော့ဟိုဒီဆက်သွယ်ရတော့အခုဆက်သွယ်ရတော့ကောင်းနေတာပေါ့เนาะဆိုတော့ကျွန်တော်ခံမှန်းကြည့်တာတော့ရခိုင်ပြည်နယ်ရဲ့အင်တာနက်ရှိနေတယ်ဆိုတာတော့မှာတချို့နေရာတွေမှာဆက်သွယ်ရတော့တော့ကောင်းလာတာမဟုတ်တယ်အပြင်ဖြတ်တောက်ထားတာတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဒီအပေါ်ဒီအခြေအနေကရောအင်တာနက်ကိုဖြတ်တောက်ထားတဲ့အတွက်တရင်အချက်လက်မရနိုင်ဘူးဆိုတဲ့အခြေအနေကရောတကယ်စိုးရင်စရာကောင်းတဲ့အခြေအနေလားဒီအင်တာနက်ကမရှိမဖြစ်ဖြတ်တောက်ထားတဲ့နေရာတွေကိုအင်တာနက်ပြန်ဖွင့်ပေးဖို့ကဘယ်လောက်အရေးကြီးတယ်လို့ဥပ္ပဒေယူဆလဲခင်ဗျာ
အတော်တော့အရေးကြီးပါတယ်ခင်ဗျာဘာလို့ဆိုတော့ဟိုကျွန်တော်တို့အသေးစိတ်ဥပမာအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ညဦးမှာကျွန်တော်တို့ဒီနေ့က၂ရက်တွေ့တယ်ခင်ဗျာအဲ့တော့အဲ့ဒီသူတို့ဒီ relax card တွေ၂ရက်တွေ့တဲ့ဟာကိုကျွန်တော်တို့ညဦးမြို့သူမြို့သားတွေကစစ်တွေကဒီနေဆရာကဖုန်းတည်းနဲ့မှသူတို့ကသိကြတယ်အဲ့တော့ဒီစစ်တွေမြောက်မြို့မျိုးပေါ်မှာဒီပိုးတွေးတဲ့လူနာကိုရှိနေပြီဆိုတာကိုကျွန်တော်အင်တာနက်မရှိတော့သူတို့ကဒါရိုက်တောက်ချောက်အရှင်နဲ့တပြည့်ညီမသိနိုင်ဘူးလေမသိတော့သူတို့ကဒီမှာကျွန်တော်တို့ဒီစစ်တွေကနေတယောက်ယောက်ဦးမှာအသိမိတ်ဆွေတွေကဖုန်းပြောမှမင်းတို့စီမှာဒီလိုညောက်တွေးနေပြီအဲ့ဒါမျိုးတို့ကိုသိရတော့ကျွန်တော်တို့ကဒီအင်တာနက်ကတော်တော်အရေးကြီးတယ်ဆိုတာအဲ့ဒီမှာကျွန်တော်တို့ကချက်ရှိသိရတယ်သူနေရာတွေမှာကျွန်တော်တို့ဟိုတော်တော်ကဆိုရင်ဖုန်းပြလိုက်တယ်အစလာတော့ဖုန်းပေးတော့ပြောတာပဲဒါပေမဲ့အဲ့နေရာမှာ 2G အစင်းလောက်နဲ့ဘာမှသအုံလုံးများဘူးအဝိုင်းလင်းချုပ်ကုန်နေတာဟုတ်ဒီကပြီးတော့ခုနကဟောဥစားကိုကျော်နေပြောတဲ့ကျွန်တော်တို့ဒီဒုက္ခသည်စကန်အရှင်နဲ့ဒီစေဘေးချောင်ပြည်အရှင်နေမှာကျွန်တော်တို့အဲ့များဥမှာဆိုပြောတော့ဆိုးရပြကျွန်တော်တို့အဲ့ဒါကိုလည်းကျွန်တော်ဆိုးရနေရတယ်အဲ့ဆိုတော့အဲ့ဒီကျွန်တော်တို့ဒီခုနကတွေးခဲ့တဲ့ဟိုကများဥက၂ရက်ဆိုတာကဒီ relay ဟို organization ကဆိုတော့သူကအဲ့ဒီပေးကြောင်ဒုက္ခသည်စခန်းတို့သူကရောက်ခဲ့တာရောက်ခဲ့တယ်ဆိုတော့သူတို့ရဲ့ဒီပိုးမောတွေးတဲ့အချိန်ပေါ်မှာအရှင်းနေပေါ်မှာဒါကပုံတော်ရှင်မိုးတော်ရှင်ကူးနိုင်တဲ့အချိန်နဲ့ရှိရှိနေစီမရှိဘူးရှင်းနေပြီပြီဆိုရင်အဲ့ဒီလူတွေအတွက်တော်တော်ကိုစိုးရိမ်စရာဖြစ်နေတဲ့အချိန်မျိုးကျွန်တော်တို့ဒါက
တွေ
့ရနေရပါ
တယ်ဟုတ်ကဲ့ခင်ဗျဒါဆိုရင်တော့ဒါဟလာကျွန်တော်တို့ဒီအင်တာနက်ဆက်သွယ်ရေးကတည်င်းအချက်လက်ရယူဖို့ရမှာအထူးသဖြင့်ဟလာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်တဲ့တည်င်းအချက်လက်ရယူဖို့ရမှာတိတ်ကူအရေးကြီးတယ်ဆိုတာတော့တိတ်ကိုထင်ရှားတဲ့ကိစ္စပါပဲဆိုတော့တတိယနေ့မှာလည်းမကြာခဏပြောဆိုနေကြတယ်တောင်းဆိုနေကြတာလည်းရှိတဲ့အခါကျတော့ဒီအခြေအနေကိုသိရှိနားလည်သဘောပေါက်ပြီးတော့ဟလာဆက်သွယ်ရေးတွေအများဆုံးပြန်ဖွင့်ပေးဖို့ကျွန်တော်လည်းညှော်လင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အခုညီထောက်ပံ့ပေါ့နော်ကုသရေးပိုင်းကာကွယ်ရေးပိုင်းစသည်အားဖြင့်ကျွန်တော်တို့ဒီရန်ကုန်ကနေပြီးတော့ဟလာကုစင်တာနဲ့ကိုအဲ့ဒီမှာလာပြီးတော့ လာကာကွယ်ကူတာရေးဘက်မှာလုပ်ပေးဖို့လာကြတဲ့ဆရာဝန်တွေဆရာဝန်မတွေတည်င်းလဲကျွန်တော်တို့တွေ့ရပါတယ်။နောက်ပြီးတော့ဟလာတံပတော်ကရောအစိုးရဘက်ကရောကျွန်တော်တို့အကူအညီပစ္စည်းတွေပေါ့စီပစ္စည်းစသည်အပြင်အရာတွေပို့တယ်ဆိုပြီးတော့လည်းတွေ့ရပါတယ်။ဆိုတော့ဥက္ကဋ္ဌလက်ရှိအချိန်မှာဥက္ကဋ္ဌတို့ဟလာဒေသခံတွေအနေနဲ့ငါတို့စီမှာဒီယောဂါပူဖြစ်လာရင်တော့မှဟလာကူတာဖို့အတွက်အလုံးလောက်ရှိတယ်ဆိုတဲ့ခံစားချက်မျိုးယုံကြည်စိတ်မျိုးရှိပါရဲ့လားဥက္ကဋ္ဌ
။ဟုတ်ကဲ့လုံးလုံးစီကတော့ကျွန်တော်ဒီရောက်နေရှိလာတဲ့ဟိုဆရာဝန်တွေပေါ့နော်ဒီပညာရှင်တွေပါလေအတွက်ကတော့နင်းနေကျွန်တော်တို့ကဒီသူတို့ရောက်လာတော့ဟိုပြည်သူတွေနေနေကတော့ကျိုးဆိုးရတော့ဝမ်းသာကြတော့ပေါ့ဒါပေမဲ့တကယ်တမ်းဟိုတကယ်ကြီးကြီးမားမားဖြစ်လာမယ်ဆိုရင်တော့ဒီပညာရှင်တွေနောက်နဲ့မလောက်မလိုက်နိုင်ဘူးမလုံလောက်ဘူးဆိုတာကိုကျွန်တော်ကျဲမဲ့ဝန်ကြီးဌာနကလည်းပြောတာရှိပါတယ်အဲ့တော့သူတို့ကဒီယောဂါရဲ့လက္ခဏာအစင်းမြတ်တို့သူကလည်းရှားပွေးနေတယ်ပို့ပြီးတော့လည်းအောင်းအောင်လုံးနိုင်မယ်ဟိုဗန်တီမုန်းလို့တော့လုံးနေတယ်တော့ကျွန်တော်တို့ကြားသေးရတာပေါ့နော်ဒါပေမဲ့အခုလက်ရှိဖြစ်နေတဲ့အခြေအနေအတိုင်းတာကတော့ဒီပိုးရဲ့ဇင်းမြစ်ကိုလည်းသူတို့ကတည်တည်ချာချာကာကနာနာအသေးချာမသိနိုင်သေးဘူးပြီးတော့တွင်ပြောင်းပို့တို့လည်းဖြစ်နေတယ်ဆိုတော့သူတို့ကိုယ်တိုင်ကလည်းဒီကျဲမာရဲ့အဆောင်ရှောင်မှုအပိုင်းမှာလည်းလက်ရှိကျွန်တော်တို့မြင်နေရတာကဒီဝန်ထမ်းတွေတော်အခုဆိုရင်များတယ်လို့ဆိုရမှာပေါ့ဗျာ
ဆ
က်ခံနေရတာတို့လည်းအဲ့တော့နောက်ပိုင်းတကယ်တဲ့ဒီလူမျိုးသားဇက်တိုက်ခုလိုဒီနေ့ဆိုရင်ကျွန်တော်တို့ဇက်တယောက်ထဲတွေ့တယ်ဒီခိုင်ကားပဲကကိုးရောက်ပါတယ်အဲ့လိုမျိုးသားဇက်တိုက်ပါလာမယ်ဆိုရင်လက်ရှိကျွန်တော်တို့စစ်တွေဆေးရုံအဆောင်လေးမလောက်နိုင်ဘူးနောက်ပြီးတော့ဒီပညာရှင်ဟိုအရေးတွဲလေးမလောက်နိုင်ဘူးဆိုတဲ့အမျိုးတော့ကျွန်တော်တို့ကြိုမြင်ရပါတယ
်ဟုတ်ဆိုကိုခိုင်ကောင်းဆိုင်ခုနကဥပ္ပံထေပြောတဲ့ထဲမှာလည်းပါပါတယ်ကျွန်တော်လည်းအဲ့ဒါကိုတွေးမိတာမှာအဓိကကတော့တိချခွဲထားတဲ့နေရာတွေပေါ့နော်ကျွန်တော်တို့ quarantine ပေါ့အရင်အခေါ်တော့ quarantine ပေါ့ quarantine ပေါ့ဆိုအဲ့လိုမျိုးထားဖို့အတွက်ကဟလာဒီလိုပဲနေစဉ်တွေ့တဲ့လူအရေးတွဲကတိတိုးနေမယ်ဆိုရင်အခက်ခဲရှိနိုင်ပါသလားသို့မဟုတ်ကျွန်မဝင်ပြောတာလဲကျွန်တော်ကြားပါတယ်တခြားနေရာတွေလည်းစီစဉ်မယ်ဆိုတဲ့အခါကျတော့အလုံးလောက်ရနိုင်ပါမလားကိုခိုင်ကောင်းဆန
်တကယ်တမ်းကြားရင်တော့ဒါကဒီဟိုစနစ်ကြတဲ့ဒီစီမံခန့်ခွဲမှုနဲ့ချိုးတင်ပြင်ဆင်လှုပ်ဆောင်ထားတဲ့ဟာရှိမယ်ဆိုရင်တော့ဟိုလက်ရှိရှင်တရားထိန်းထားလို့နိုင်တယ်လို့ပြောလို့ရတာပေါ့နော်ဒါပညာရှင်ပိုင်းတွေမှာတော့ဒီစေကူတာမှုပိုင်းမှာတော့အာနေကောင်အာနေနိုင်တယ်ဒါလည်းကျွန်တော်ထင်တယ်ဒီပြည်မကလည်းတခြားသောဒီမိမိဆန္ဒလည်းရောက်ဆရာဝန်တွေဆရာမတွေတချို့လာကြလိမ့်မယ်ဆိုတာလေးကြားနေရတာပေါ့အဲ့တော့ဒီမှာကဒီကျမရဲ့ဝန်ကြီးဌာနရေးပြောပြချက်အရဆိုရင်တော့ဒီဟိုပါပေါ့ positive တွေ့တဲ့လူအယောက်200အတွက်ကသူတို့မှာနေရာအဆင်သင့်လုပ်ခဲ့တယ်ဆိုတော့ဒါလည်းဖြစ်နိုင်ပါတယ်တကယ်တမ်းကလည်းကျွန်တော်တို့ဒီလုပ်တဲ့အချိန်မှာပေါ့လေအစိုးရကြီးပဲမဟုတ်ပဲနဲ့အစိုးရကိုယ်နိုင်ကဒီအရက်ဖက်လူမှုအဖွဲ့အစည်းတွေပါပူပေါင်းပါဝင်ပြီးတော့တကယ်တမ်းစနစ်တကျစီမံခန့်ခွဲလှုပ်ဆောင်ကြမည်ဆိုရင်တော့ကျွန်တော်တို့နိုင်နိုင်နီးနီးနဲ့ကိုက်ပြေဖြည့်ရှင်းနိုင်မယ်လို့ညွှန်လင်းတယ်။တစ်ဖက်မှာတော့ဒီဆေးပစ္စည်းလိုအချက်တွေကတော့ဒါကတော့ဒီနိုင်ငံတော်ကကြားခံရမယ့်အပိုက်ပေါ့နော
်။ဟုတ်ကဲ့။
ဆေးတွေကြတော့နိုင်ငံတော်ကကြားခံရမယ့်အပိုက်တွေရှိနိုင်တယ်။ဒါပေမဲ့နေရာစီစဉ်မှုကတော့ဒီမှာလုပ်နေတဲ့ဒီကျန်းမာရေးဝန်ဟိုကျန်းမာရေးဌာနရဲ့ဒီစီစဉ်မှုပေါ့လေတာဝန်ရှိသူတွေစီစဉ်မှုနဲ့ဒီပူပေါင်းပြီးတော့လှုပ်ဆောင်ကြမယ်ဆိုရင်တော့လက်ရှိအခြေအနေအရဆိုရင်တော့ထိန်းထားနိုင်တဲ့အခြေအနေမျိုးလို့မြင်တွေ့ရပါတယ်ခင်ဗျ
။ဟုတ်ကဲ့။ဆိုတော့ဥအောင်ထေးရေလက်ရှိအခြေအနေကနေပြီးတော့ဟလာယောဂဘူကူစက်တာတန့်သွားအောင်เนาะကျွန်တော်တို့နောက်ထပ်ကူးစက်မှုမရှိအောင်ရှိကူးစက်ပြီးသားလူတွေကိုလည်းပဲဟလာယောဂအမြန်ဆုံးကုသနိုင်အောင်ဥအောင်ထေးအနေနဲ့အလုံးစေခြင်းစုံအထီးရောက်ထီးကြောက်ကြောက်လုံးစေခြင်းတဲ့ကိစ္စတစ်ခုခုရှိရင်ပြောပြပါလား
။ Okay လောလောဆယ်ကတော့ကျွန်တော်တို့ဒီလက်ရှိဟိုဖြစ်နေတဲ့လူတွေကိုစက်မပေါ့အောင်မတင်းအောင်လုပ်နိုင်မယ်ဆိုတော့အခုကျွန်တော်မနေ့ကဒီကော်ရန်တင်းတော့တဲ့နေရာတို့ကျွန်တော်စုံစမ်းတယ်အုပ်ချုပ်ရေးမှုတွေနဲ့ကျွန်တော်တွေ့တော့အဲ့ဒီမှာကျွန်တော်တို့မြင်ရတဲ့ဟာနည်းနည်းတကူကတော့ဒီစိတ်မကောင်းစရာတကူတွေ့တယ်ဘာလို့ဆိုတော့ဒီကျွန်တော်တို့လော့ဒ်ဒေါင်းချတာတဲ့ရက်ွက်အမှကိုးတွေ့တဲ့လူနေတဲ့လမ်းတွေကိုလော့ဒ်ဒေါင်းချတာတယ်ဆိုတာလော့ဒ်ဒေါင်းကိုပန်းပုံမှုအားနေတယ်ဆိုတော့ကျွန်တော်တော့တွေ့အဲ့ဒီမှာသူတို့ကဒီအဲ့ဒီအင်တီကအင်သားတွေကိုပဲတအိမ်တယောက်ကျစီဈေးထွက်ခွင့်ဈေးဝယ်ခွင့်ပေးထားတယ်လို့ဆိုတော့အဲ့ဒါလိုမျိုးကြတော့ဒီအနာဘယ်ဝေးစီကလှူချဆောင်ရမ်းမှုတွေဟာဒီပို့ပြီးတော့လောကကိုဖျက်ဝေသူလိုမျိုးဖြစ်သွားနိုင်တဲ့အခြေအနေမျိုးကျွန်တော်မြင်ရတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ကဒီလောတော့ရှာတဲ့နေရာကလူဆိုတာကကျွန်တော်တို့ဒီစားဝတ်နေရဲ့အပေါ်မှာစီစဉ်ပြရမယ်ဆိုတော့အနေနဲ့ပန်းပိုးပေးရမယ်အဲ့တော့အခုကမဟုတ်ပဲနဲ့အဲ့လောတော့ရှာတဲ့ရက်ွက်အမသဘောမှာကျွန်တော်ဥပမာဒီညဝတီဟိုရက်ွက်လဲငါဆိုရင်အိမ်20ရှိတယ်အဲ့မှာမင်းသားစု20ရှိတယ်အဲ့မင်းသားစု20တဲ့ကတအိမ်တယောက်ကြထွက်နေမယ်ဆိုတကယ်လို့အဲ့ဒီမင်းသားစု20တဲ့မှာပိုးတွေးပြီးတော့ပြန်ပြီးတော့ဒီတွေးလာပြီးတော့အဲ့ဒီကနေတစ်ဆင့်ကူးစက်မယ်ဆိုရင်ဟာတော်တော့အချိန်နဲ့ပို့ပြီးတော့သိုးသွားမဲ့အချိန်မျိုးတွေကိုကျွန်တော်တို့မြင်ရတယ်အဲ့တော့
ကျကျမဲ့မဖြစ်စေရှင်တဲ့ကျွန်တော်တို့ကလုတ်ပြအာဃာမှာခုနကတော့ပြောကျွန်တော်ဒီရောဂါထက်မပိုးမတိုးပိုးနိုင်အောင်ခုနကကျွန်တော်ဒီဒေါက်တာကငင်းကြီးပြောတဲ့အထက်မှာလည်းကျွန်တော်တို့ကြားလိုက်တယ်ဘလိုပဲပြီးပြီးတော့ပူပေါင်းဆောင်ရွက်မှုတွေနဲ့နေပြီးတော့ကျွန်တော်တို့ဆောင်ရွက်ရမယ်ပြည်သူနဲ့တို့ကပညာရှင်တွေနဲ့ကျွန်တော်တို့ရဲ့အတန်းနိုင်ဆုံးကမြေမှုကအစကာကွယ်ပါဆိုတဲ့အတိုင်
ကျွန်တော်တို့အကူနိုင်လေးမဲ့တားဆင်းနိုင်လို့တော့သူကြည့်ပါတယ်အခုနောက်ပြောသလိုဒီကတော့ရှာတာတဲ့နေရာတွေမှာစောင့်ကြည့်တဲ့နေရာတဲ့ဒီပြည်သူ့ဝန်ထမ်းတွေကလည်းဟိုကြက်ကြက်မဲမဲနဲ့အတက်အနာပဲရဲ့အမင်းကိုလိုက်နာပြီးတော့ကြက်ကြက်မဲမဲလှုပ်ရှားဆောင်ရွက်မှုတွေကိုလည်းပြပြပြလှုပ်ဆင်ရှင်ပါတယ်ဟုတ်ကဲ့ကိုခိုင်ကောင်းဆန်အဒီနဲ့ရောဒါကြီးအမြန်ဆုံးထိန်းနိုင်အောင်စမပြတ
losing so yagaro, the internet phone people at the Lomi Mare, Fujiao. Now to Kuga, the Soya Nine, the Yapa Poisi, the Pupa Vidoma, the Pitu de Gale, the Auchinzi, Lina Yami, Shedbo, Jamai, when you can I in Jamu de Go, or Lina Polo, Kuna, Kuote, Tauka de Lobabe. The gate locked down, seeming locked down or not, general land like Charade, Eriga Mitazu in the cold night alley, the Turo, the Loro Charade, Lude, something I made, second the Botola Mude, Sister Mude, Taina, Taimbo. Now to Kuga, so I'm a part of when she is raw. The seeming Loro Loka, Kayade, Lude, yet Nisa Dua Bolly, Nisa, Sabu, Sabu, Chicken Sabu, Taupan Babo Bolly, Ta Imadama, Yetide, Yapchabade, Lukach Mare.
Okay, Bakamia. Now the guard did the Kunisan Shaw Yi Pue Gongs all situated again to get the Uong T, General North City Gave, Mule Foundation and Rider Pidu, Gokan Gongs and Ugu, Vima Bawan Sunni Pedia to Tube, Jesuit Maracana, Alo Medi Yoga Boo and Regani, Kumi Jabazi, Sasaya, Saint Pedro, Situate New Bawan, the Kabina Kulun, the Yoga Boo and Regan, Yazongi Shimazi, Sudan Maracana.
A Pedis Nepjabazi,
Jesuit
Mare,
Isabel.
ဒီဆွေးနွေးခန်းအတန်းသွင်းနေချိန်အတွင်းမိုးရွာလာတာကြောင့်ရောအင်တာနက်ဆက်သွယ်ရေးကြောင့်မှာတချို့နေရာတွေမှာအတန်မကြည်လင်တာနောက်ခံမိုးတန်ပါလာတာအတန်2000ဝန်းတာတွေရှိခဲ့တဲ့ပေါ်တောင်းပန်ပါတယ်ကိုဗစ် 19
ဖေယိုအေးရဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။ဖေယိုအေးရဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။ဖေယိုအေးရဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။ဖေယိုအေးရဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေကြိုဆိုပါရစ ကဘာကယောဂကြီးဖြစ်နေချိန်မှာယောဂမကူနိုင်အောင်သတိထားဆောင်ရွက်မှုတွေကိုနေရာအနှံ့တွေးမြင်နေရပါတယ်။ယောဂထိန်းချုပ်မှုကန့်သတ်ချက်တွေကြောင့်လားနဲ့ချီပိတ်ထားခဲ့ရတဲ့စားတောက်ဆိုင်တွေနိုင်ငံတော်တော်များများမှာအခုတဖြည်းဖြည်းပြန်ဖွင့်နေကြပါပြီ။အရင်လိုအပြည့်အဝပြန်ဖွင့်နိုင်တဲ့အခြေအနေမျိုးတချို့နေရာတွေမှာမရောက်သေးပါဘူး။စပွဲတစ်ခုနဲ့တစ်ခုဘလောက်ချားထားရမယ်ဆိုတဲ့ညွှန်ကြားချက်နဲ့အညီဆိုင်တချို့ကတော့စိတ်ကူးကောင်းကောင်းနဲ့ပြင်ဆင်ထားကြပါတယ်။ဆိုင်ထဲမှာလူချောင်းနေသလိုမဖြစ်ရအောင်ရောလာစားသူတွေရဲ့ဇပွဲတွေတစ်ခုနဲ့တစ်ခုကပ်မနေအောင်မှာဟန်ပန်အမူအရာအပြည့်နဲ့အယုတ်တွေထားပြီးပြင်ထားကြပါတယ်။ American ပြည်တော်စု Virginia ပြည်နယ်ထဲမှာရှိတဲ့ In at Little Washington ဆိုတဲ့စားတောက်ဆိုင်မှာတော့1940ပြည့်နှစ်ပိုင်းတွေက Fashion ပုံစံစမတ်ကြကြဝတ်စားထားတဲ့အယုတ်တွေကိုထားထားပါတယ်။အယုတ်တွေနဲ့ဇပွဲတွေခြားထားတာကြောင့် Social Distancing လုပ်ရရောက်သလိုလာစားသူတွေအတွက်စိတ်ဝင်စားစရာလည်းဖြစ်နေပါတယ်
။ So between each table,we have these very charming and alluring mannequins
စပွဲတစ်ခုနဲ့တစ်ခုကြာမှာဟန်လုံးနေကြတဲ့သိကူချစ်ခင်စရာဆွဲမစရာကောင်းတဲ့အယုတ်တွေကိုထားထားပါတယ်လာစားသူတွေရဲ့စပွဲတစ်ခုကြာမှာသူတို့ကိုထားလိုက်တဲ့အတွက်လူတွေကိုခွဲလိုက်ရရောက်တယ်လို့စိုင်ထဲမှာလည်းလူပြည့်နေတယ်လို့ဖြစ်စေပါတယ
်စိုင်ပိုင်ရှင်လည်းဖြစ်တဲ့စဖို့မှုကြီး Patrick O'Connell ပါ Washington DC က Design Foundry and Signature ပြောက်ဆက်ရုံကအယုတ်တွေအတွက်အဝတ်အစားနဲ့ makeup ကိုပြင်ဆင်ပေးထားပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ရဲကမေဖဲအရက်မှာရှိတဲ့ Mr. Fox ဆိုတဲ့အရက်ဘားမှာလဲ
ဗစ်တိုရီယာခေတ်ကအဝတ်အစားတွေဝစ်ဆင်ထားကြတဲ့အရုပ်တွေကဧည့်သည်တွေတယောက်နဲ့တယောက်နင်းနီကပ်ကပ်ဖြစ်မနေဖို့ကူညီနေပါတယ်။လန်ဒန်မြို့ရဲမှာအရက်ဘား၁၁ခုပိုင်းနဲ့ Inception Group လုပ်ငန်းအုပ်စုကြီးကအရက်ဘားမှာအရုပ်တွေသုံးပြီးတော့ social distancing လုပ်နေတာဖြစ်ပါတယ်။
Rather than taking out lots of the furniture, we've bought mannequins.
We've got a few of these. Around the world in 80 days, we've got a few of these. We've got a few of these.
Inception Group လုပ်ငန်းအုပ်စုကြီးကိုပူးတွဲတည်ထောင်သူ Charlie Gikes ကရှင်းပြနေတာပါ။ Britain ကစားတောက်ဆိုင်တွေအရက်ဘားတွေမှာစပွဲကုန်တွေကိုအနည်းဆုံး2မီတာခွာထားရမယ်ဆိုတဲ့စည်းကမ်းချက်တွေကြောင့်ဆိုင်တွေအတွက်အခက်တွေ့နေကြပါတယ်။စည်းကမ်းချက်အတိုင်းသာဆိုရင်ဒီဆိုင်မှာပုံမှန်120လောက်ဧည့်သည်ဆန္ဒကနေ30ကိုပဲဝင်ခွင့်ပြုရမလို့ဖြစ်နေပါတယ်။
2 meters would be very difficult. The room currently is spaced out.
2 meter ခွာထားမယ်ဆိုတော့တော်တော်ကိုမလွယ်တာပါ။လောလောဆယ်တော့စပွဲတွေကို2 meter ခွဲစီချထားပါတယ်။ရုပ်တွေရှိတဲ့စပွဲနာဆိုရင်တော့အိတ်ထပ်ပူပြီးတော့ကပ်ပါတယ်။စီးပွားအတွက်အတွက်ပြောရရင်စပွဲကုန်တစ်ခုနဲ့တစ်ခုကြားမှာ2 meter ခွဲထက်ကျော်ရင်မကိုက်တော့ပါဘူး။အခုက2 meter ခွဲစီခွာလိုက်တော့ပုံမှန်ဧည့်သည်ပမာဏရဲ့60ရာခိုင်နှုန်းလောက်ဖြစ်သွားပါတယ်။2 meter စီးတာခွဲထားမယ်ဆိုရင်30ရာခိုင်နှုန်းအထိကျသွားမှာပါ။အဲ့ဒါဆိုရင်တော့စီးပွားရေးအရာအလုံးမဖြစ်တော့ပါဘူး။
သူတို့ဆိုင်တွေစီလာကြသူတွေယောဂကူးမှဆိုးရိမ်နေစရာမလိုအောင်လိုအပ်တဲ့လှုပ်ဆောင်မှုအားလုံးကိုလှုပ်ထားပေးတယ်လို့ဆိုပါတယ်။လစ်သွေးနီးယားနိုင်ငံ Vilnius မြို့တော်ကစားတောက်ဆိုင်မှာတော့ကန့်သတ်ချက်တွေဖယ်ရှားပြီးစဆိုင်မှာလာစားသူတွေတိတ်မများသေးခင်ဆိုင်ထဲမှာလူတွေရှင်းရှင်းကြီးဖြစ်နေလို့မြင်ရတာစိတ်မချမ်းသာတဲ့ဆိုင်ရှင်ကပထမဗိုလ်မရုပ်တွေတယ်ဒီဘဲအရုပ်တွေထားဖို့စီစဉ်ခဲ့ပါတယ်။ဒါပေမဲ့မြူရဲကဒီဇိုင်နာတွေတီးတန့်ချုပ်အဝတ်ထည်တွေရောင်းတဲ့ဆိုင်တွေကိုအားပေးကြောင်းရမယ်လို့ဆုံးဖြတ်ခဲ့တာပါ။ကိုဗစ်ကရောဂါကြောင့်ထိခိုက်နေတဲ့ fashion လုပ်ငန်းကိုကူညီရလဲရောင်းနေတာကြောင့်ဒီဇိုင်နာတွေကတော့ကျေးဇူးတင်ကြပါတယ်
။
နေရဆိုရုပ်တွေကိုအဝတ်စားပြင်ဆင်ပေးနေတော့တချို့ကစိတ်ဝင်စားလာမိကြတယ်။အထူးသဖြင့်ဒီဝတ်တွေကိုသဘောကျလို့ဝယ်ခြင်းနဲ့ဘယ်မှာ order လုပ်လို့ရလဲလို့လာမိကြတာပါ။
COVID ထိန်းချုပ်ရေးကန့်သတ်ချက်တွေကိုပြန်လည်ဖြေလျှော့ပေးထားတဲ့ဂျပန်နိုင်ငံတိုကျိုမြို့တော်ရဲကလူငယ်တွေအသွားများတဲ့ဂင်ဇာအရက်မှာလည်းအခုပြန်လည်စီကားနေပါပြီ။ဒါပေမဲ့တတိထားပြီး social distancing လုပ်နေကြသေးတာမို့ Cheers One ဆိုတဲ့အရက်ဘားနဲ့စားတောက်ဆိုင်မှာလည်းအဲ့ဒီတွေနိနိကကဖြစ်မနေအောင်လို့အယုတ်တွေနဲ့ခြားထားပါတယ်။မျော်လင့်မထားတဲ့အယုတ်တွေကိုတွေးရတဲ့အတွက်ဆိုင်လာသူတချို့ကတော့အစမှအံ့ဩသွားကြပါတယ်။
なんか入ってきた時は結構ちょっとびっくりしました
。ウェンウェラジンのネネアンオドアばれ。だべめ見やら漂せやかうまれ。
နိုင်ငံတကာမှာ COVID-19 ကာယောဂါကြောင့်ထိခိုက်ခဲ့တဲ့စားတောက်ဆိုင်လုပ်ငန်းတွေဟာပြန်ပြီးစီးပွားရေးဥမော်လာဖို့စ조사နေကြရပါတယ်။ဒီလိုစ조사တဲ့နေရာမှာအခုလိုမျိုးထူးထူးခြားခြားအယုတ်တွေတုံးပြီးလာစားသူတွေစိတ်ဝင်တစားလည်းဖြစ်တခြားဧည့်သည်တွေနဲ့လည်းနိနိကကဖြစ်မနေအောင်လှုပ်ထားတဲ့ဆိုင်တော်တော်များများအခုရှိနေကြပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ August 16ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ခြင်းအမှတ်16ကိုအတည်ပြုခဲ့တဲ့ရာပြည့်အထိမ်းအမှတ်နေ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဒါမှမဟုတ်ဘယ်ပြည်နယ်ကမဆိုလိန်ကြားမှခွဲခြားမှုကိုအခြေခံပြီးတော့နိုင်ငံသားတွေရဲ့မဲပေးပိုင်ခွင့်ကိုမငင်းပယ်ဖို့ဒါမှမဟုတ်တေးသိမ်အောင်မလုပ်ဖို့ဒီပြင်ဆင်ခြင်းအမှတ်16ကနေပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီနေ့မှာတော့အမေရိကန်မျိုးသမီး26တန်းဟာသူတို့နိုင်ငံရဲ့အနာဂတ်အတွက်ဆုံးဖြတ်ချက်ချရမှာပါဝင်ကူညီနိုင်ခွင့်ရရှိခဲ့ကြပါတယ်။အမျိုးသမီးတွေမဲပေးပိုင်ခွင့်လှုပ်ရှားမှုကို1848ခုနှစ်ကကျင်းပခဲ့တဲ့ပထမအကြိမ်အမျိုးသမီးအခွင့်အရေးညီလာခံကြီးကနေတရားဝင်စတင်ခဲ့ကြပါတယ်။အဲ့ဒီကနေစပြီးအနှစ်80အတွင်းအမျိုးသမီးမဲပေးခွင့်လှုပ်ရှားသူအမျိုးသမီးတွေရောအမျိုးသားတွေပါအမျိုးသမီးတွေတရားဝင်မဲပေးခွင့်အတွက်ဖြစ်နိုင်တဲ့ဘက်ပေါင်းစုံကနေစူးစမ်းခဲ့ကြပါတယ်။နှစ်ရှည်လများအချိန်ယူခဲ့ရသလိုတိတ်လက်ဝင်လာတဲ့အမျိုးသမီးတွေမဲပေးခွင့်ရဖို့အာမခံချက်အတွက်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်နိုင်ဖို့သူတို့တွေစီယုံလှုံ့ဆော်ခဲ့ကြပါတယ်။အချိန်ထဲမှာပဲတချို့အမျိုးသမီးတွေကတရားမဝင်မဲပေးခဲ့ကြလို့တရားစွဲခံကြရပြီးတော့တရားသူကြီးတွေကသူတို့ဘက်ကလိုက်ပြီးဆုံးဖြတ်ပေးလိမ့်မယ်လို့လည်းမျှော်လင့်ခဲ့ကြတာတွေရှိပါတယ်တဲ့။သူတို့အမှုရှုံးတဲ့အခါပြည်နယ်အဆင့်ကိုအယူခံတက်ကြပါတယ်။ ဖွဲ့စည်းပုံပြင်ဆင်ချက်19အတည်ပြုပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာတော့အမျိုးသမီးတွေမဲပေးခွင့်ရခဲ့ကြပြီဖြစ်လို့ပြည်နယ်အားလုံးရဲ့ထက်ဝက်အထူးသဖြင့်အနောက်ဘက်ခြမ်းကပြည်နယ်တွေမှာသူတို့အမှုတွေနိုင်ခဲ့ကြပါတယ်။ဒီလှုပ်ရှားမှုစီးရင်ရေးကတဖြည်းဖြည်းနဲ့နောက်ဆုံး1919ခုနှစ်ဇွန်လမှာကွန်ဂရက်လက်တော်မှာမဲခွဲခဲ့ကြပါတယ်။အဲဒီတုန်းကအမေရိကန်ပြည်ထောင်စုမှာ48ပြည်နယ်ပဲရှိသေးတော့ဒီပြင်ဆင်ချက်အတည်ပြုဖို့48ပြည်နယ်ရဲ့ထောက်ခံမဲ၄ပုံ၃ပုံလိုအပ်ပါတယ်။တနစ်ဆီပြည်နယ်ကတော့ဖွဲ့စည်းပုံပြင်ဆင်ချက်အမှတ်19ကို1920ပြည့်နှစ်ဩဂတ်လ18ရက်နေ့ကြာမှနောက်ဆုံးအနေနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေမဲပေးပိုင်ခွင့်လှုပ်ရှားမှုခေါင်းဆောင်တွေကတယောက်ဖြစ်တဲ့ Susan B. Anthony က1883ခုနှစ်တုန်းကသူပြောခဲ့တဲ့ကြော်ကြားတဲ့မင်ကုန်းထဲမှာအမေရိကန်ဖွဲ့စည်းပုံခြေခံဥပဒေဟာအမျိုးသမီးတွေရဲ့စွန့်ရည်မြင့်မှာရေးအတွက်တရားမျှတမှုကိုဆောင်ကျင်းပေးနိုင်တယ်လို့အစချီထားပါတယ်။အမေရိကန်ပြည်သူတွေဖြစ်တဲ့ကျွန်ုပ်တို့ဟာပိုပြီးပြည်စုံတဲ့ပြည်ထောင်စုကြီးတရက်ဖွဲ့စည်းနိုင်ရေးတရားမျှတမှုရှိရေးပြည်ရင်းအေးချမ်းတရားရေးစိတ်ချရအောင်အထွေထွေဝန်ဆောင်မှုတိုးတက်အောင်ကိုယ်တိုင်လွတ်လပ်မှုအတွက်ကောင်းချီးမင်္ဂလာတွေနဲ့တာယာဝပြောရေးအတွက်အမေရိကန်ဖွဲ့စည်းပုံခြေခံဥပဒေကိုရေးဆွဲအတည်ပြုပြဋ္ဌာန်းကြပါစို့လို့ဆော်ဩခဲ့ပါတယ်။ကျွန်ုပ်တို့လိုဆိုတဲ့နေရာမှာပြည်သူတွေကိုပြောတာဖြစ်ပါတယ်။ကျွန်ုပ်တို့ဆိုတဲ့လူပြူအမျိုးသားတွေပဲမဟုတ်ပါဘူးတဲ့။ကျွန်ုပ်တို့ဆိုတဲ့အမျိုးသားတွေကြီးပါတဲ့နိုင်ငံသားတွေပဲမဟုတ်ပါဘူးတဲ့။ဒါပေမဲ့ပြည်ထောင်စုကြီးကိုထူထောင်ကြတဲ့ပြည်သူလူထုတစ်ရက်လုံးဖြစ်တဲ့ကျွန်ုပ်တို့ကိုဆိုလိုတာပါလို့ပြောပါတယ်။လူမြောက်မှုကောင်းကြီးမင်္ဂလာတွေကိုဆွတ်လွတ်ဖို့မဟုတ်ပဲလုံခြုံစိတ်ချရအောင်ပိုက်ထွေးကြဖို့ဆိုတာကတော့ကျွန်ုပ်တို့ရဲ့ထက်ဝက်ပဲမဟုတ်သလိုကျွန်ုပ်တို့အနာဂတ်ရဲ့ထက်ဝက်အတွက်လည်းမဟုတ်ပါဘူးတဲ့အမျိုးသမီးတွေနဲ့အမျိုးသားတွေပါဝင်တဲ့ပြည်သူတရက်လုံးအတွက်ဖြစ်ပါတယ်လို့အမျိုးသမီးတွေမဲပေးခွင့်ရရေးတိုက်ပွဲဝင်ခဲ့တဲ့ခေါင်းဆောင်တူဖြစ်သူ Susan B. Anthony ကပြောကြားခဲ့ကြောင်းပါရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 20237 USA ကိုစိုက်သားပေးပို့နိုင်ပါတယ်။ www.voanews.com/editorials ကိုလည်း email နဲ့ပေးပို့နိုင်သလို2026193343ကိုလည်း fax နဲ့ပေးပို့နိုင်ပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။အာဖရိကဒေသတလောပိုလီယိုအကျော်သေးရောဂါကင်းစင်သွားပြီဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်ပါတယ်။အာဖရိကဒေသမှာ၄နှစ်တာကာလအတွင်းပိုလီယိုရောဂါဖြစ်ပွားသူတယောက်မှမရှိတဲ့နောက်အခုလိုကြေညာလိုက်တာပါ။ဒါဟာ WHO ရဲ့ဒေသ6ခုထဲက5ခုမှာဒီရောဂါကင်းသွားတာဖြစ်ပြီးကမ္ဘာလူရေအဖြစ်90ရာခိုင်နှုန်းကျင်းသွားတဲ့သမိုင်းဝင်အောင်မြင်မှုဖြစ်ပါတယ်။ဒါအပြင်ကြောက်ရောဂါပြီးရင်ကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ပိုလီယိုရောဂါကမ္ဘာမှာကင်းစင်အောင်လုပ်နိုင်ဖို့ပိုးပြီးနှီးစပ်လာတာလည်းဖြစ်ပါတယ်။အခုလိုအောင်မြင်မှုရအောင်ဆယ်စုနှစ်နဲ့ချီပြီးစ조사ခဲ့ကြရတာပါ။လာမယ့်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကို Republican Party ရဲ့သမ္မတလောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်ဖို့အမည်စင်တင်သွင်းတဲ့Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီနီလာခံဒုတိယနေဖြစ်တဲ့အင်္ဂါနေ့ညမှာသမ္မတကရော Melania Trump ကသမ္မတအင်ဂျူနှင်းစီဦးရင်ကနေမင်းကုန်းပြောကြားမှာဖြစ်ပါတယ်။အင်္ဂါညမင်းကုန်းပြောကြားမဲ့သူတွေထဲမှာနိုင်ငံခြားရေးဝန်ကြီး Mike Pompeo အထက်လွှတ်တော်မှ Rand Paul Iowa ပြည်နယ်အုပ်ချုပ်ရေးမှူး Kim Reynolds အပြင်သမ္မတ Trump ရဲ့သားဖြစ်သူ Eric Trump နဲ့သမီးဖြစ်သူ Tiffany Trump တို့လည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာမနေ့အင်္ဂါနေ့ညအထိဆို COVID-19 လူနာသစ်အယောက်30ထပ်ပြီးတွေ့ခဲ့ရပါတယ်။ဒါဟာနိုင်ငံတွင်းတရက်ထဲကူးစက်မှုအများဆုံးစံချိန်တင်သွားတာပါ။ရခိုင်ပြည်နယ်စစ်တွေက12ဦး၊ပေါက်တော့က12ဦး၊ကြောက်ဖြူက3ဦးနဲ့ကြံ4ဦးကဟာခါ၊တောင်ကြီး၊မော်လမြိုင်နဲ့ရန်ကုန်မရန်ကုန်မြို့နယ်တို့ကဖြစ်ပါတယ်။အထိပြုလူနာ30ထဲက28ဦးကပြည်ရင်းကူးစက်မှုဖြစ်ပြီး COVID-19 ရောဂါအထိပြုလူနာတွေနဲ့ထိတွေ့မှုမရှိခဲ့သလိုပြပခီးသွားရာဇဝင်လည်းမရှိသူတွေပါအခုခါရခိုင်ပြည်နယ်တစ်ခုထဲမှာပဲကူးစက်သူ100ကျော်သွားပြီဖြစ်ပြီးတနိုင်ငံလုံးတွက်ရောဂါကူးစက်သူကစုစုပေါင်း504ယောက်ရှိနေပါပြီမြန်မာနိုင်ငံတွင်နိုင်ငံတကာရာဇဝင်မှုကျူးလွန်ခြင်းရှိမရှိစစ်ဆေးနေတဲ့ကုလသမဂ္ဂအစုံစမ်းစစ်ဆေးသူတွေကို Facebook မှာရှိတဲ့အချက်လက်တွေမျှဝေပေးခဲ့တယ်လို့ Facebook ကုမ္ပဏီကပြောပါတယ်ရိုဟင်ဂျာတွေကိုဆန့်ကျင်တဲ့အမုန်းတရားတွေဖြန့်နေတာတွေရက်ဆိုင်ပစ်ဖို့ဆိုပြီး2018မှာ Facebook ကဖယ်ရှားပစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အကောင့်စာမျက်နှာတွေကိုမြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ RIMM ကိုပေးရခဲ့တယ်လို့ Facebook ကပြောပါတယ်။ဘွန်တဖူးနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.